ဘုရားမြတ်ဆုံးယရဏတရားမြတ်ဆုံးယရဏသံဃာမြတ်ဆုံးယရဏဟုဆိုအပ်သောယရဏမြတ်သောမာတို့နှင့်တကားဆရာသခင်ကျေးဇူးရှင်ဖြစ်တော်မူသောမကုဆရာတော်ဘုရားကြီး၏ဉာဏ်တော်အားရမှန်၍ယုံသိမြန်တော်လက်အုံမူပြီးရှိခိုးပူဇော်ဖုံးမြောက်မှလျော့ကြောကြောင်းဖြစ်တော်ယရဏတရားပနမသက္ကိစ္စကာရဝကုတုကစေတနာတတပညာဝရိယတို့ကြောင့်မိတို့သည်လူရှိရာတောင်းတအပ်သောမောမနာမသိအမြင်နေရာဖြစ်သောနိဗ္ဗာန်သို့၎င်းဒုက္ခခတ်သိမ်းချုပ်ငြိရာဖြစ်သောနိဗ္ဗာန်သို့၎င်း1500ကိလေသာပုဒ္ဒအလောင်းဓာတ်တို့၏ချုပ်ရာသိမ်းရာငြိရာဖြစ်သောနိဗ္ဗာန်သို့၎င်းမိမိတို့အတိအသေးကိုယ်စီကိုယ်ကကျင့်ကြံကြုပ်ကိုအထောက်ကြားစေဖြစ်သောဒါနသီလစေတနာကံနှင့်တကားဝိပဿနာဉာဏ်သည်လင်းမြန်စွာမဉဏ်သို့ကျေစုပြု၍နိဗ္ဗာန်သို့ရလွယ်ရောက်လွယ်မြမပြုလွန်နိုင်သည်ဖြစ်ကြပါစေ သာသနာတော်နှစ်2555ခုနှစ်မြန်မာတက္ကရာ1383ခုနှစ်ပြသောလပိကျော်17ရက်နေ့ခရစ်တက္ကရာ2011ခုနှစ်ဇန်နဝါရီလ19ရက်နေ့ဇာတာပရိနိမာရန်ကုန်တိုင်းဒေသကြီးအလုံးမြို့နယ်သာသနာအလင်းရောင်ဓမ္မရုံမှကျင်းပပြုလုပ်အပ်တဲ့မောဂဝိပဿနာခொနရအဋ္ဌတရားစကံပေါ်မှာခဏိသစ္စာတရားများဆက်လက်ပြီးတော့ကျေစုပြုပြီးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထတော်ကကလတော်ကဘုရားရှင်ကရောမြတ်ကြီးတာဝတိပြုမှုစတဲ့အကြောင်းတော်မှာတရေသောတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်လာကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနိုင်ဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္စသက္ကရာဂามိမဉ္စအနာဂามိမဉ္စအရဟတမဉ္စများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလောကတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္စများယနေ့ညပါစေသက္ကရာဂามိမဉ္စများယနေ့ညပါစေအနာဂามိမဉ္စများယနေ့ညပါစေအရဟတမဉ္စများယနေ့ညပါစေလို့ဆန္ဒပြုခြင်းနဲ့ပေါင်းကြီးများရဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အာလုံသောယောဂီအပေါင်းတော်ကောင်းတို့မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သာသနာတော်နဲ့တွေ့တုံးမှာသာသနာတော်ရဲ့အနိတာရဖြစ်တဲ့မညံပုညံနိဗ္ဗာန်ချမ်းသာမြတ်ရအောင်ကြိုးစားထားကြဖို့မလိုဘူးလားလိုအပ်တာသာသနာတော်ရဲ့ပန်းတိုင်စီနိဗ္ဗာန်မြတ်စွာဘုရားသခင်ကရမေကြီးပွင့်တော်မူလာခြင်းရဲ့အတိတ်ကရွယ်ကျယ်သည့်နိဗ္ဗာန်ရဖို့ပရဘာသာဝေတော်စီပုဂ္ဂိုလ်များရဲ့အတိတ်ကရွယ်ကျယ်ကလည်းပဲနိဗ္ဗာန်ရဖို့နိဗ္ဗာန်ရအောင်ကြိုးစားတဲ့အလုပ်သည်ဘုဒ္ဓဘာသာဝင်တိုင်းဘုဒ္ဓဘာသာဝင်တိုင်းအလုပ်တွေလုပ်ထိုက်တဲ့အလုံးတကူဖြစ်တယ်လို့ဒီလိုမှတ်လိုက်ပါနော်မြတ်စွာဘုရားသခင်ကရောမြတ်ကြီးပွင့်တော်မူလာတဲ့အချိန်မှာဘုရားရှင်ကရောမြတ်ကြီးကသစ္စာတရားကိုဟောကြားခဲ့တယ်ဓမ္မစကဗောဓနာသုတ်တန်လို့ခေါ်တဲ့ဓမ္မစကြဟောကြားထားခဲ့တယ်အဲ့ဒီမှာသစ္စာတရားကိုစပြီးတော့ဘုရားရှင်ဟောကြားခဲ့ခြင်းဖြစ်ပါတယ်အဲ့ဒီသစ္စာဆိုတဲ့တရားဟာဘုရားပွင့်မှနာခွင့်ရတဲ့တရားဘုရားမပွင့်ရင်နာခွင့်မရဘူးအဲ့ဒါကြောင့်ဘုရားသာသနာနဲ့ကြုံတုံးမှအဓိကနာရမယ့်တရားဒီပါတရားလဲလို့မေးရင်သစ္စာတရား လုံးရမယ်လောကအဓိကဘာလို့လဲမရင်သစ္စာအလုံးအဲ့ဒီလိုလေးမှတ်ထားပေါ့နော်သစ္စာဆိုတဲ့လမ်းစဉ်သစ္စာဆိုတဲ့ကျင့်စဉ်မပြောက်ပါစေနဲ့ဘုရားဘာသာဝင်တိုင်းဘုရားဘာသာဝင်တိုင်းဒါလေးကိုတော့အထုပ်ကလေးပြုတ်ပြီးတော့ကျင့်ကြံကြိုးပေါ်အထုပ်ကြဖို့ခွန်ကြီးတို့အထုပ်တည်းလည်းတိုက်တွန်းလိုပါတယ်နော်ဒီတော့မိမိတို့ရဲ့တန်တမ်းမှာဘာဖြစ်လို့ဒီသစ္စာတရားကိုလေးထားပြီးတော့ရှင်းနေရကြလဲဘာဖြစ်လို့ဒီသစ္စာတရားကိုအဓိကထားနေရကြလဲတရားဆိုရင်အတူတူပဲမဟုတ်ဘူးလားကုသိုလ်ဆိုရင်အတူတူပဲမဟုတ်ဘူးလားဒီလိုမေးစရာရှိတာပေါ့ဒါနကုသိုလ်ပြုတာလဲကုသိုလ်တရားပဲသီလတွေစောင့်တည်နေတာလဲကုသိုလ်တရားပဲသမာဓိအလုံးသမထအလုံးတွေလုပ်နေတာလဲဒါလည်းကုသိုလ်တရားပဲဒီသစ္စာလုံးလုံးမှကုသိုလ်ဖြစ်သလားမဟုတ်ပါဘူးအားလုံးကကုသိုလ်တွေကြီးပဲအတူတူပါပဲเนาะအတူတူပါပဲဒါနကုသိုလ်ပြုလဲကုသိုလ်တွေရနေတာပဲသီလကုသိုလ်ပြုလဲကုသိုလ်တွေရနေတာပဲသမထကုသိုလ်ပြုလဲကုသိုလ်တွေရနေတာပဲကုသိုလ်ရရင်ပြီးရောမလားဘာမြဲရွေးနေကြလို့သိတော့ဘုန်းကြီးတို့ပြိတ္တတိဒီလိုလဲစဉ်းစားတဲ့ပုဂ္ဂိုလ်များလည်းစဉ်းစားကြမှာပေါ့နော်ဒါပေမဲ့ကုသိုလ်ချင်းတူပေမဲ့လို့လည်းပဲသစ္စာတိသစ္စာညာသစ္စာအလုံးဆိုတဲ့ဝိပဿနာအလုံးကတော့အခြားကုသိုလ်နဲ့မတူတာတော့အမှန်ပဲသစ္စာအလုံးဆိုတဲ့မဲ့ခင်ကျင့်စဉ်ဟာဘုန်းကြီးတို့ဘာနဲ့တူတယ်လဲလို့ဆိုလို့ရှိရင်ယောဂတခုကုတဲ့နေရာမှာလိမ့်စင်းနဲ့ထိုးစင်းနဲ့မတူသလိုပေါ့နော်လိမ့်စင်းကအပေါ်ရံကိုလိမ့်တာထိုးစင်းကအသားတွေကိုထိုးတယ်အသားတွေကိုထိုးတယ်တော့အကြောတွေကိုအသွေးအသားအကြောဒီတဲ့ကိုတန်းရောက်သွားတာလိမ့်သေးကအဲ့ဒီတဲ့ကိုတတ်မရဘူးစားသေးတော်မှပြောမယ်ဆိုလို့ရှိရင်ထိုးသေးတော့မထီရောက်ဘူးဒီတော့လိမ့်သေးရဲ့စားသေးရဲ့ထိုးသေးရဲ့ဘယ်နှမျိုးလဲဒါကြတဲ့အရေးကြီးလာပြီဆိုရင်ဆရာဝန်တွေကလိမ့်သေးလည်းမပေးတော့စားသေးလည်းမပေးတော့ထိုးသေးကိုတတ်ပေးအသားတဲ့ကိုတတ်ရအောင်အသွေးတဲ့ကိုတန်းရအောင်အကြောတဲ့ကိုတန်းရအောင်ထိုးစစ်ကိုပေးတယ်အရေးကြီးလာပြီဆိုရင်အသွေးထဲမှာအသားထဲမှာရှိနေတဲ့ယောဂါကိုယောဂါမွားတယ်ကိုတကယ်ပက်သက်ပေးနိုင်တာကအခုနပြောခဲ့တဲ့ထိုးစစ်မှာနော်ထိုးစစ်ကပို့ပြီးတော့ထိရောက်ကျန်တာတွေကတစ်ဆင့်သွားနေရသေးတယ်စားသေးဆိုတဲ့စာရင်မှတစ်ဆင့်တဆင်သွားနေရသေးတာထိုးသေးလောက်မထီရအောင်အဲ့ဒီလိုပဲပေါ့ဒါနကုသိုလ်တို့သီလကုသိုလ်တို့သမထကုသိုလ်တို့ဟာလည်းကောင်းပါတယ်ဒါလည်းကုသိုလ်ရတာပါပဲဒါပေမဲ့လို့လေဝိပဿနာကုသိုလ်ကတော့ထိုးသေးနဲ့တူတာပေါ့အသားတွေကိုတန့်ရောက်သွားတာအသွေးတွေကိုတန့်ရောက်သွားတာအကြောတွေကိုတန့်ရောက်သွားတာအသားသွေးရောတဲ့အကြောတွေမှာရှိနေတဲ့ယောဂါကိုယောဂါမွှားတွေကိုတန့်ပြီးတော့သူကဖေရှားပလိုက်နိုင်တယ်လို့ပဲအဲ့ဒီလိုပဲမိမိတို့ရဲ့တဏ္ဍာမှာဘာတွေရှိနေလဲယောဂါတွေရှိနေယောဂါတွေရှိနော်အဲ့ဒီယောဂါတွေကိုတကယ်တမ်းဖေရှားပေးနိုင်တာကဒါနကုသိုလ်နဲ့လည်းခြေရရရောက်ဖေရှားမပေးနိုင်ဘူးသီလကုသိုလ်နဲ့လည်းခြေရရရောက်ဖေရှားမပေးနိုင်ဘူးသမထကုသိုလ်နဲ့လည်းခြေရရရောက်ဖေရှားမပေးနိုင်ဘူးဝိပဿနာကုသိုလ်လို့ခေါ်တဲ့သစ္စာအတိသစ္စာညာသစ္စာအလုံးသစ္စာကျင့်စဉ်အဲ့ဒါကမှထိရရရောက်ဖျားပေးနိုင်တယ်။ဘာဖြစ်လို့တော့ဝိပဿနာဆိုတာကခုနထိုးသိလို့ပဲအသားတွေတန့်ရောက်သွားတာအသွေးတွေတန့်ရောက်သွားတာအကြောတွေကိုတန့်ရောက်သွားတာအဲ့ဒါကြောင့်ဝိပဿနာကုသိုလ်သေးတာလည်းရင်အကောင်းဆုံးသောထိုးသိနဲ့တူတယ်လို့အဲ့ဒီလိုမှတ်လိုက်ပေါ့နော်။အဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပရိသတ်တွေကကုသိုလ်တွေတော့ပြုတာမှန်ပေမဲ့လို့လည်းပဲအဲဒီကုသိုလ်တွေထဲမှာ ဒါနကုသိုလ်လောင်းနေလည်းပဲကိလေသာယောဂမပြတ်အမြင့်မပြတ်ပါဘူးသီလကုသိုလ်နဲ့လည်းပဲကိလေသာယောဂအမြင့်မပြတ်ပါဘူးသမထကုသိုလ်နဲ့လည်းကိလေသာယောဂအမြင့်မပြတ်ပါဘူးကိလေသာယောဂအမြင့်ပြတ်ဖို့ဆိုတာဘယ်ကုသိုလ်နဲ့မှအမြင့်ပြတ်လဲဝိပဿနာကုသိုလ်နဲ့မှအမြင့်ပြတ်တာသစ္စာအလုံးဆိုတာဝိပဿနာအလုံးပေါ့နော်အဲ့ဒါကြောင့်ကိရိတာယောဂအမြင့်ပြတ်ဖို့ကိရိတာပိုးတွေလုံးဝဖယ်ရှားပြစ်နိုင်ဖို့အဲ့ဒါကဝိပဿနာကုသိုလ်ကိုအားကိုးရတာကိုဒါကြောင့်ဝိပဿနာအလုပ်သည်မဖြစ်မနေလုံးသိမ့်လုံးထက်တဲ့အလုပ်တစ်ခုလို့အဲ့ဒီတော့မှတ်လိုက်ပေါ့နော်ဒီတော့ဘုန်းကြီးတို့ပြိဿတိလောကကြီးမှာပဋိစ္စသမုပ္ပါဒ်တရားတော်နိလအယဇာတိပစ္စယသရမရဏပရိတန်နေရလို့ဖြစ်လာပြီဆိုရင်ဩနာတိဆိုတဲ့ဒုက္ခလည်းမလဲမသိတွေ့ရတယ်။အဲ့ဒီပရိတန်နေဆိုတဲ့ဇာတိဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းကိုရှာကြည့်လိုက်ရင်ကာမဘဝသွားတွေ့တယ်။ဘာတွေ့လဲ။ကာမဘဝကိုသွားတွေ့တယ်နော်ကပ္ပိသသမုပ္ပါဒ်ကိုကြည့်လိုက်ပေါ့ဘဝတစ်ခုရလာတာသည်ဇာတိအဲ့ဒီရလာတဲ့ဘဝသည်ချမ်းချမ်းသာသာနေရတဲ့ဘဝလားဆင်းဆင်းရဲရဲနေရတဲ့ဘဝလားဇရာမရဏကပြထားတယ်နော်ဘဝတစ်ခုရလာတာကဇာတိဆင်းဆင်းရဲရဲနေရတဲ့ဇာကဇရာမရဏအဲ့ဒီဇာတိနဲ့အဲ့ဒီဇရာမရဏကိုပဲဟောဒီမှာဒုက္ခသစ္စာလို့မပြဘူးလားပြတာဒုက္ခသစ္စာလို့ပြထားတာအဲ့ဒါကြောင့်မို့လို့ဒုက္ခသစ္စာလို့ပြထားခြင်းကြောင့်လည်းပဲဆင်းရဲခြင်းဆိုတဲ့တရားကြုံတွေ့ခံစားနေရတယ်လို့ဒီလိုမှတ်လိုက်ပေါ့အဲ့ဒီတော့ဟောဒီဇာတိဘာကြောင့်ဖြစ်တယ်လဲဘာကြောင့်ရတယ်လဲဆိုတဲ့အကြောင်းတရားရှာကြည့်လိုက်ရင်ဘလို့သွားတွေ့လဲ။ဟုတ်ပြီကမ္မဘဝသွားတွေ့။ကမ္မဘဝဆိုတဲ့ကံကြောင့်ဘောတခုရလာတာ။အဲ့ဒီကံဆိုတဲ့တရားမှာဘယ်သူတွေကနေပြီးတော့ဝင်ပြီးတော့ရောထွေးနေတယ်လဲလို့ဆိုရင်နံပါတ်3ဘက်မှာကြည့်လိုက်မယ်ဆိုရင်တဏှာရှိတယ်။ဟုတ်ပါတယ်ရှိ။ဟုတ်ပါတယ်ဆိုတာတခြားတရားကဒိဋ္ဌိတရား။ဒိဋ္ဌိတရားတဏ္ဍာလဲဥပါဒါမဲ့ဒိဋ္ဌိလဲဥပါဒါမဲ့အဲ့ဒီတော့တဏ္ဍာနဲ့ဒိဋ္ဌိလို့ပြောကြပါစို့အဲ့ဒီတရားတွေဘာကြောင့်ဖြစ်တယ်လဲလို့မေးရင်ဟိုဘက်မှာမသိမှုအဝိဇ္ဇာကြောင့်ဖြစ်တယ်မသိမှုအဝိဇ္ဇာဆိုတဲ့တရားအခြေခံပြီးတော့တဏ္ဍာတွေဖြစ်တယ်ဒိဋ္ဌိကြီးဖြစ်တယ်ဒါကြောင့်မင်းတို့တဏ္ဍာမှာကိရိတာတွေအမျိုးမျိုးဖြစ်ပြမယ်လို့လည်းပဲပရိစ္ဆေသမုပ္ပါဒ်တရားတော်လည်းလည်းအရာရှာကြည့်လိုက်မယ်ဆိုရင်အဓိကကိလေသာတွေ၃မျိုးရှိတယ်။ဘာကိလေသာတွေလဲမေးတော့အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိဒိဋ္ဌိဘယ်လိုမျိုးလဲ။ညမလို့ပြန်လိုက်မယ်ဆိုလို့ရှိရင်အမှန်တမ်းမသိတဲ့တရားအဝိဇ္ဇာ။အမှန်တမ်းမသိဘူးအမှန်တမ်းမသိဘူးသစ္စာမသိဘူးသစ္စာမသိဘူးဆိုတာအမှန်ကိုမသိတာ။အမှန်မသိတာဆိုတာမိမိတဏှာမှာဘာဖြစ်နေတယ်လဲဆိုတာကိုမသိတာ။မိမိတဏ္ဍာမှာဘာဖြစ်နေသလဲ။ရုပ်တွေဖြစ်နေသလားမသိဘူး။နာမ်တွေဖြစ်နေသလားမသိဘူး။ခန္ဓာတွေဖြစ်နေသလားမသိဘူး။ကိုယ်သိနေတာကတခြား။ကိုယ်သိနေတာကပုဂ္ဂိုလ်တွေဖြစ်နေတဲ့သတ္တဝါတွေဖြစ်နေတဲ့ငါဖြစ်တယ်လို့ပဲသိ။အဲ့ဒီအသိသည်မှန်သလားမှားသလားမေးတော့မမှန်ပါဘူး။တကယ်ဖြစ်နေတာကရုပ်တွေဖြစ်တာနာမ်တွေဖြစ်တာခန္ဓာတွေဖြစ်တာ။ဒါပေမဲ့တကယ်ဖြစ်တဲ့တရားကိုသိသလားမေးတော့မသိဘူး။တကယ်ဖြစ်နေတာကမသိဘူး။ကိုသိကျင်တာတွေသိနေတယ်အမှန်ကမသိဘူးအမှားတွေသိနေတယ်သိကျင်တာတွေသိနေတယ်အဲ့ဒါအဝိဇ္ဇာရဲ့သဘောနော်အဲ့ဒီအဝိဇ္ဇာရဲ့သဘောကအမှန်ကမသိအောင်ဖောက်ွက်တဲ့အခါကျတော့တဏှာဆိုတဲ့တရားကနေရာတကာမှာလိုက်ပြီးတော့တောင့်တတယ်လိုချင်တယ်သာယာတယ်တတ်မဲ့တယ်နှစ်သက်တယ်အကောင်လုံးကသူကလိုက်ပြီးတော့ရှိပြီးသားလေးကိုလည်းသာယာတယ်တတ်မဲ့တယ်နှစ်သက်တယ်ခံစားမှုတဲ့အရာကလေးကိုလည်းပြန်ပြီးတော့တောင်းတာတယ်။မခံစားမှုတာလေးကိုလည်းမျှော်လင့်တယ်။ခံစားစဲကိုလည်းအာရတယ်။ခံစားပြီးတာလေးကိုလည်းတောင်းတာတယ်။ပြန်ခံစားခြင်းလို့တောင်းတာတယ်။ မခံစားရသေးတာကိုလည်းပဲမျောလင့်တယ်အဲ့တော့တာယာတဲ့တက်မဲ့တဲ့နှိမ့်သက်တဲ့တောင်းတတဲ့မျောလင့်တယ်ဒီအလုံးတွေတဏှာရဲ့သဘောပဲဒါဆိုတဏှာရဲ့သဘောဟာကြာဘူးကြာကြာဘူးနာဝရှိနေကြတော့ဟာတဏှာတဏှာတဏှာလောဘလောဘလောဘကြာဘူးနာဝရှိနေကြကြာနေကြသကလုံးဆိုတော့ခပ်ပေါက်ပေါက်ပဲတွေးနေကြတကယ်တော့မိမိတို့ရဲ့စိတ်ထဲမှာအမြင့်တွဲနေတာအဲ့ဒီတဏှာအမြင့်တွဲနေပရမသောမြင့်တွဲတာကအဝိဇ္ဇာအဝိဇ္ဇာတရားအမြင့်တွဲနေတဲ့အတွက်မိမိတို့ရဲ့စိတ်ထဲမှာဝိဇ္ဇာဆိုတဲ့တရားအမြင့်တွဲနေတယ်တကယ်တော့ပြောကြဆိုဆိုလို့ရှိရင်မိမိတို့ရဲ့စိတ်ကိုအသွေးအသားလို့သဘောထားရင်အဲ့ဒီအသွေးအသားထဲမှာအဝိဇ္ဇာဆိုတဲ့ယောဂတွေကိန်းနေတယ်ဟုတ်လားမိမိတို့ရဲ့ခန္ဓာအသားအသွေးထဲမှာဗာယောဂတွေကိန်းနေတယ်လည်းမင်းရင်အဝိဇ္ဇာဆိုတဲ့ယောဂတွေကိန်းနေတယ်ဇောနိပုဇာပါပဲတဏှာဆိုတဲ့ယောဂတွေလည်းကိန်းနေခန္ဓာကိုယ်ထဲမှာနော်ကိန်းနေအသားထဲမှာလည်းကိန်းနေအသွေးထဲမှာလည်းကိန်းနေအယိုကြောအကုန်လုံးမှာတဏှာဆိုတဲ့တရားကိရိတာတရားတွေကိရိတာယောဂတွေတိနေတယ်ချက်ခနဲ့ဆိုလို့ရှိရင်ကြက်တာလေးတွေ့တော့နေတတ်တယ်လိုချင်တယ်သာရတယ်မကြက်တာလေးတွေ့တော့ကြက်တာလေးကိုတောင်းတတယ်ကြက်တာတွေ့တော့သာရတယ်မကြက်တာတွေ့တော့ကြက်တာကိုတောင်းတတယ်တောင်းတတာရဲ့နေတတ်တာရဲ့သာရတာရဲ့မြောင်းနေတာရဲ့ဒါတွေပဲမိမိခန္ဓာကိုယ်ထဲမှာဒီနေ့ဒီနေ့ကြီးစိုးနေတာပဲမယောရင်အရာကထားတဲ့အချိန်ကနေစပြီးတော့နေ့စဉ်နှလုံးဖိတ်သွားတဲ့အချိန်အထိပြန်စဉ်းစားကြည့်ကိုရကျင်တာလေးတွေပဲထိုင်စဉ်းစားနေတာပဲခုနပြောသလိုပဲ၃မျိုးရှိတယ်လောလောဆယ်ကြုံတွေ့နေတာလေးကိုตาရတယ်ကျင်တဲ့အရင်ကခံစားမှုတဲ့အထက်ကကောင်းတာလေးကိုပြန်တောင်းတတယ်မခံစားမှုတာလေးကိုမျောလင့်ကျင်တတ်တာရဲ့တောင်းတတာရဲ့မျောလင့်တာဘာကိုကျင့်တတ်နေလဲလောလောဆယ်ခံစားနေရတာလေးကိုကျင့်တတ်တယ်။သားနဲ့နေရတာကျင့်တတ်တယ်၊သမီးနဲ့နေရတာကျင့်တတ်တယ်၊ဒိဋ္ဌိကမောနဲ့နေရတာကျင့်တတ်တယ်။ငွေကြေးလေးပြည့်စုံလာရင်ကျင့်တတ်တယ်။အိုအိမ်စည်းစိမ်ရတနာရွှေငွေဓာရီရလာရင်ကျင့်တတ်တယ်။အာယုံနဲ့ပတ်သက်ရဲ့အဆင်းလေးတွေ့လာရင်ကျင့်တတ်တယ်။အတန်လေးရှားလာရင်ကျင့်တတ်တယ်။အနတ်အယတာဒုတိယဇာတိဇာဓာရီရလာရင်ကျင့်တတ်တယ်။တတ္တအိုအေစည်းစိမ်ဆိုတာကတုတ်တန်ဒီအရာနာမည်တက်ပြီးတော့ပြောတဲ့ပစ္စည်းတွေအဘိဓမ္မာနိယဖွဲ့လိုက်ရင်အစင်းအတန်အနတ်အရာသာတွေ့ရစရာကြံလို့စရာအဲ့ဒါကလေးတွေကိုနေတိုင်းနေတိုင်းလည်းပဲကြုံတွေ့နေတယ်နေတိုင်းနေတိုင်းလည်းပဲခံစားနေရတယ်နေတိုင်းနေတိုင်းလည်းပဲအဲ့ဒါလေးတွေနဲ့ပဲမိမိဟာမိမိလက်ဝတ်မှာရှိနေအဲ့ဒါလေးတွေရှိတိုင်းရှိတိုင်းကြုံတွေ့တိုင်းကြုံတွေ့တိုင်းမိမိကကျင့်တတ်မှုတွေဖြစ်အဲ့ဒီကျင့်တတ်မှုလေးကလည်းပါလေတဏှာပဲနော်အေးအဲ့ဒါလေးတွေကိုယ်တဏှာမှာမရှိဘူးဆိုရင်ပျောက်ွယ်သွားပြီဆိုရင်တောင်းတတာတောင်းတတာလည်းပါလေသူလည်းတဏှာပဲအဲကိုယ်မှာမရှိသေးတာလေးတွေဆိုရင်မျောလင်းမျောလင်းတာလည်းပါလေဒါလည်းတဏှာပဲနော်ဒါလည်းတဏှာပဲဘာဖြစ်ခြင်းလဲဘာဖြစ်ခြင်းလဲဘာဖြစ်ခြင်းလဲဖြစ်ခြင်းတာလေးတွေနဲ့ပဲဒီနေ့ဒီနေ့အချင်းကုန်းနေတယ်အဲ့ဒါမျောလင်းချက်ထားတဲ့သဘောလေးပဲအဲ့တော့တဏှာသည်လောလောဆယ်ကြုံတွေ့ခံစားနေရတာကလေးနဲ့ကျင့်တဲ့အရင်တုန်းကကြုံတွေ့ခံစားနေရတာကလေးတွေကိုပြန်ပြီးတော့တောင်းတတယ်အသိသေးသောကြုံတွေ့ခံစားစရာကလေးတွေကိုလှမ်းပြီးတော့မျောလင်းတယ်အဲ့ဒါဟာလူဘဝရဲ့ဖြစ်စဉ်လေးတွေပဲအဲ့ဒီကျင့်တတ်မှုတောင်းတမှုမျောလင်းမှုဆိုတဲ့တဏှာရဲ့သဘောဝါလေးတွေဟာမိမိခန္ဓာကိုယ်ထဲမှာစွဲနေတယ်လွယ်လွယ်နဲ့ဖယ်ရှားပြစ်လို့မရဘူးဘလောက်ပဲစိတ်ပြည့်စရာတွေဖြစ်အောင်ပဲလုပ်လို့မျောလင့်တာကတော့မျောလင့်တာပဲတောင်းတာကတော့တောင်းတာပဲကျင့်တတ်တာကတော့ကျင့်တတ်တာပဲဘလို့မှဒီသဘောကိုဖျောက်ဖျက်ပြစ်လို့မရဘူးဘာဖြစ်လို့မရတယ်လဲစိတ်ထဲမှာစွဲနေတာစိတ်ကိုသာသွေးအကျော်လို့သဘောထားရင်စွဲနေတဲ့တဏှာကိုယောဂါလို့သဘောထားရမှာပဲနောက်တစ်ခါတော့ယောဂါကဘာယောဂါလဲဒိဋ္ဌိဆိုတဲ့ယောဂါဥပါဒဏ်ထဲမှာဒိဋ္ဌိပါတယ်ဒိဋ္ဌိဆိုတဲ့ယောဂါအဲ့ဒီယောဂါတစ်ခုကလည်းပဲမိမိတဏှာမှာ ုဂ္ဂိုလ်လို့ယူထားတယ်တတ္တဝါလို့ယူထားတယ်ငါလို့ယူထားတယ်အဓိကကတော့ငါပေါ့အဲ့တော့ငါနဲ့ပတ်သက်လို့ဘယ်ပေါ်မှာငါလို့ယူတယ်လဲဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်ပါဦးဘယ်တရားကိုငါလို့ယူထားကြတာလဲငါငါနဲ့ယူထားကြတာဘယ်တရားကိုဘယ်အရာကိုငါလို့ယူထားနေကြတာခန္ဓာ၅ပါးကိုငါလို့ယူထားတာဟုတ်တယ်မလားခန္ဓာ၅ပါးသည်ငါဒီလိုမဟုတ်လားဒါကဘုန်းတော်ပရိသတ်တွေကဘုရားဘာသာတွေမဟုတ်လို့ဒီယူယူတာကိုနော်ဘုရားဘာသာတွေဆိုတော့ခန္ဓာ၅ပါးရှိတယ်ယုံနိုင်ရှိတယ်ဒါယူလိုတိုင်းလက်ခံထားတယ်ဒါပေမဲ့ခန္ဓာ၅ပါးကိုငါလို့ယူထားတယ်ဘုရားဘာသာမဟုတ်တဲ့ခြားခြားသောဘာသာဝင်ပုဂ္ဂိုလ်များကြတော့ခန္ဓာ၅ပါးဆိုတဲ့အယူဆသတို့မှမရှိဘူးခန္ဓာ၅ပါးဆိုတဲ့အယူဆမရှိသလိုခန္ဓာ၅ပါးကိုလည်းသိလည်းမသိဘူးခန္ဓာ၅ပါးအကြောင်းလည်းကြားလည်းမကြားဘူးအဲ့ဒါလို့ဆိုရင်အဲ့ဒီပုံကိုယ်ကြီးကြတော့သူတို့ပြောတဲ့ငါဆိုတာကဘယ်ဟာတော့ဘုန်းကြီးတို့ပရိသတ်တွေနဲ့အမြင်ချင်းတူသလားမတူနိုင်ဘူးလားမတူနိုင်ဘူးနော်ဘုန်းကြီးတို့ပရိသတ်တွေယူတဲ့ငါကဘာကိုငါလို့ယူထားတာလဲတကယ်ရှိတာဘာတွေရှိနေတော့ယုံနာခန္ဓာရှိအကြံမြင့်တော့သိထားကြတာကြီးပဲထောထောထွန်းနေတာမသိနေရဘူးနော်ဒါပေမဲ့ဇာဘုနာဝါတော့ရှိနေကြတာပဲယုတ်ရှိတယ်နာရှိတယ်ခန္ဓာရှိတယ်ယုတ်ရှိတယ်နာရှိတယ်ခန္ဓာရှိတယ်မှန်တယ်ဒါပေမဲ့အဲ့ဒီယုံနာခန္ဓာကိုပဲဘုန်းတော်ပရိသတ်တွေကပုဂ္ဂိုလ်တတ္တဝါငါဒီလိုမယူဘူးလားယူကြလားဟောနာလိုက်တာငါနာလိုက်တာဒီလိုကိုနော်။အရှင်သလုံးကနားလိုက်တာ။ဘောင်ကကန်လိုက်တာ။တကယ်ဖြစ်နေတာကယုံနာ။ကိုထင်တာကပုဂ္ဂိုလ်တ attva ငါ။တကယ်ဖြစ်နေတာကယုံနာ။ကိုထင်တာကပုဂ္ဂိုလ်တ attva ငါ။ဒီဘောင်ကချင်လက်။ယုတ်တရားနံတရားခန္ဓာတရားကိုပုဂ္ဂိုလ်တ attva ငါနဲ့အစားထုတ်ပြီးတော့မြင်နေတာ။ဒါဗုဒ္ဓဘာသာတွေရဲ့အမြင်။အဲ့ဒီအမြင်သည်ဒိဋ္ဌိပါရိဋ္ဌိလည်းပြီးတော့တက္ကရာဒိဋ္ဌိဟောက်ပြီးရသဗျာကလည်းဟောပါတယ်ရူပန္တသမ္မုပ္ပတ္တိယောကုငါလို့ဆွဲတယ်ဝရဏန္တသမ္မုပ္ပတ္တိဝရဏကုငါလို့ဆွဲတယ်သင်္ညာန္တသမ္မုပ္ပတ္တိသင်္ညာကုငါလို့ဆွဲတယ်သင်္ခါရယန္တသမ္မုပ္ပတ္တိသင်္ခါရကုငါလို့ဆွဲတယ်ဝိညာဏန္တသမ္မုပ္ပတ္တိဝိညာဏကုငါလို့ဆွဲတယ်ဒီခန္ဓာ၅ပါးကိုထုတ်ဖို့ပြောတာဘယ်လိုကထုတ်ဖို့ပြောတာလဲမြတ်စွာဘုရားကထုတ်ဖို့ပြောတာဘုရားမဟောခင်ကခန္ဓာ၅ပါးအကြောင်းသိရမသိမြတ်စွာဘုရားမပွင့်ခင်ကခန္ဓာ၅ပါးရှိတယ်ဆိုတော့ဘယ်လိုမှမသိဘူးအဲဒီလိုမသိတဲ့အခါကျတော့သူတို့ကဘုလို့ကငါလို့စွဲနေတယ်လေငါသူတို့ပြောတဲ့ငါကဘုရားတော်မြတ်စွာဘုရားမပွင့်ခင်ကမြတ်စွာဘုရားကခန္ဓာ၅ပါးရှိတယ်လို့မပြောခင်ကတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေကဘသူကငါလို့စွဲနေတယ်လေသူတို့ခန္ဓာ၅ပါးမကြဘူးဘူးနော်ဟုတ်တယ်မဟုတ်လားကြားဘူးလားဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေခန္ဓာ၅ပါးကြားဘူးလားခန္ဓာ၅ပါးရှိမှန်းကိုသိရလားမသိဘူးဒီတော့ဆိုရင်သူတို့ဘလို့ကငါလို့စွဲနေတော့သူတို့ပြောတဲ့ငါကဘယ်ဟာတော့သူတို့ကဟောဒီခန္ဓာကိုယ်ရမှာငါဆိုတဲ့အကောင်ကလေးရှိတယ်ဒီလိုယူတာကအတ္တကောင်ကလေးရှိတယ်ဟုတ်တယ်မဟုတ်လားငါဆိုတဲ့အတ္တကောင်ကလေးရှိတယ်ဘုန်းတော်ပရိသတ်တွေယနေ့ပြောပြောနေကြတယ်ဝိညာဉ်ဝိညာဉ်လို့ပြောပြောနေကြတယ်နော်ဝိညာဉ်ဝိညာဉ်လို့ပြောနေတယ်အဲ့ဒီဝိညာဉ်ကြီးလူသေးတဲ့အခါကျတော့ခန္ဓာကိုယ်ကထွက်ပြီးတော့နော်ရှောက်သွားအဲ့ဒီလိုရှောက်သွားပြီးတဲ့အခါကျတော့နောက်ထပ်ဝင်စားရမယ့်ပုဂ္ဂိုလ်လည်းတွေ့ရောအဲ့ဒီဝိညာဉ်ကအဲ့ဒီပုဂ္ဂိုလ်စီမှာသွားပြီးတော့ဝင်စားလိုက်တော့ဘဝတစ်ခုထပ်ရသွားတယ်။ဒါဟာဘုရားဘာသာရဲ့အယူဝါဒမဟုတ်ဘူး။ဘုရားဘာသာမှာဘယ်ဝိညာဉ်မှမရှိဘူး။ခန္ဓာ၅ပါးပဲရှိတယ်။ခန္ဓာကိုယ်ရဲ့ကထွက်သွားတာဘာတစ်ခုမှမရှိဘူး။အာလုံးခန္ဓာ၅ပါးဖြစ်တယ်ဖြစ်ပြီးတော့ပြတ်သားကြည့်တယ်အဲ့ဒါပြတ်သွားပြီးတဲ့နောက်ပိုင်းမှာကမ္မဘဝဖြစ်စရာဇာတိဒီလိုမလားဇာတိဆိုတာဘဝအသိမ့်မလားဇာတိဆိုတာ ဘဝအသိနောက်ဘဝအသိဘာတွေဖြစ်နေတာတော့ဇာတိဘာတွေဖြစ်နေတာတော့ခန္ဓာငါးပါးဖြစ်တာဘယ်ခန္ဓာတွေဖြစ်နေတော့ဝိညာဉ်နာယုတ်သလယရဏခန္ဓာဘယ်ပါးဖြစ်တယ်အဘိဓမ္မာနည်းနဲ့ပြောကြည့်လိုက်ရင်ရူပခန္ဓာဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့အရာတွေဖြစ်နေတာကိုဇာတိလို့ခေါ်တယ်။အရာတွေဖြစ်လာတာကိုဘဝတစ်ခုရလာတာလို့ခေါ်တာ။လူဖြစ်တာလည်းဒီခန္ဓာ၅ပါးပဲ။နတ်ဖြစ်တာလည်းဒီခန္ဓာ၅ပါးပဲ။မြမဖြစ်တာလည်းဒီခန္ဓာ၅ပါးပဲ။ဟောဒီပဲဘဝကခန္ဓာတွေရုပ်တွေနာတွေဒေရုဒိသဒီပဲဘဝကိုပါသွားလား။ပါမသွားဘူးနော်။ဒီပဲဘဝကယုံနံတွင်ဒီဘဘကိုဒုရဇပါသွားတယ်ဆိုရင်ဗာရတိဗာရတိလည်းသတ္တရဒိဋ္ဌိမပြတ်မစည်းပဲနဲ့ဒီဘကိုရောက်သွားတယ်ဆိုတဲ့အတိအကျမရောက်ဘူးလားရောက်ဒီဘဘကယုံနံခန္ဓာတွင်ဒီမပြတ်မစည်းပဲနဲ့နောက်ဘဝသည်ပါသွားတယ်အဲ့ဒါဆိုရင်ဗာရတိလည်းပုဂ္ဂတ္တဘငါလုံးပြောတာကဗာရတိဒီဘဘကပစ္စည်းတွေဒီဘဘကိုပါသွားတယ်လို့ပြောတာကသတ္တရတိတကယ်တမ်းကျတော့ဒီဘဘကဘယ်ရောက်ပင်တဲ့ဘယ်ခန္ဓာမှဒီဘဘကိုရောက်မသွားဘူးဒီဘဘမှာပဲချုပ်ပျောက်ပြည့်စည်သွားတယ်ဘယ်အချိန်မှလုံးဝချုပ်တယ်သုတိစိတ်ကြတဲ့အချိန်မှလုံးဝချုပ်ဥဒ္ဒရယမတစ်ပါးကျန်တာတွေအားလုံးချုပ်အဲဒါတော့ချုပ်သွားပြီးတဲ့နောက်ပိုင်းမှာအဲ့ဒီချုပ်သွားပြီးတဲ့အချိန်ဟာပစ္စုပန်ဘဝဒီကုန်းချုပ်သွားတဲ့အချိန်ပဲအဲ့ဒါကိုပေတယ်လို့ခေါ်တယ်ပစ္စုပန်ဘဝရပ်သွားတယ်ဒီကုန်းချုပ်သွားတယ်အဲ့ဒီလိုဒီကုန်းချုပ်သွားပြီးတဲ့အခါကျမှနောက်တစ်ဘဝမှာရုပ်တွေနာမ်တွေအသိပေါ်လာတာဒီဘဘဝကရုပ်နာမ်သည်ဒီဘဘဝကိုရောက်သွားတာဟုတ်ရဲ့လားကြောက်သွားတယ်ဆိုရင်သတ္တရာတွေဘယ်ရောက်ပဲနဲ့ဘယ်ခန္ဓာမှနောက်ဘဝကိုရောက်သွားတာမရှိဘူးနော်နောက်ဘဝကိုရောက်သွားတာမရှိဘူးဒါဖြစ်ရင်ဒီဘဝကရောက်နေတာဒီဘဝမှာချုပ်တယ်ဒီဘဝကပတ်မသွားဘူးဒီဘဝမှာရောက်နေတာအစ်စ်စ်ပေါ်တယ်ဒီလိုဆိုရင်ဒီဘဝရောက်နေတယ်ဒီဘဝရောက်နေတယ်ဘာမှမဆိုင်ဘူးလားမင်းရင်ဆိုင်သလားမဆိုင်ဘူးလားမဆိုင်ဘူးဆိုရင်ဘာဖြစ်မလဲပြတ်တယ်တောက်တယ်ဆဲတယ်ဘာမှမပတ်သက်ဘူးဆိုတဲ့ဥစ္စေတဒိဋ္ဌိရောက်သွားတယ်။ဘာမှမပတ်သက်တာလားပတ်သက်ပတ်သက်တယ်ဆိုတာဘာကြည့်ပြောပတ်သက်တယ်ဆိုတာဘာကြည့်ပြောတာလဲကမ္မဘဝပစ္စယဒါကိုကြည့်ပြောတာဒါလည်းမဟုတ်လားဒီဘက်မှာကံနေဖြစ်တယ်အဲ့ဒီကံနေဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ပြက်ပြီးတော့အဲ့ဒီကံရောက်ဒီဘက်ဘဝမှာယုံနာခန္ဓာအစ်ပေါ်တယ်ဟုတ်ရဲ့လားဒီဘဘကကံကြောင့်ဒီဘဘမှာယုံနာခန္ဓာအသိပေါ်တယ်ဒီဘဘကကံနေဒီဘဘပါသွားရလားမပါပါမိမိတို့ရဲ့နောက်မှာအတိတ်တုန်းကလုပ်ခဲ့တဲ့ကံတွေပါလာတာအခုဘုန်းကြီးတို့ပရိသတ်တွေသွားနေလာနေတဲ့နေရာတိုင်းနေရာတိုင်းမှာအတိတ်တုန်းကကံတွေခြားခြားမကွာပါလာသလားမေးရင်ပါလာသလားပါလာလားမပါလာပါဘူးပါလာတယ်ပြောရင်ဗာရိတိအတိတ်တုန်းကကံဒီအခုသွားလျာနောက်တကောက်ကောက်ပါလာတယ်ဆိုရင်ဗာရိတိသောတာရတိမြတ်စွာဘုရားကအတိတ်တုန်းကကံဒီအခုအထိပါလာတယ်အရင်တည်းကကပ်ပါလာတယ်လို့မဟုတ်ဘူးလားဟောတာဒါကတင်စားဟောတာတင်စားပြီးတော့ဟောတာတကယ်ဟောတာမဟုတ်ဘူးဟုတ်တယ်မလားလဲပင်းတဲ့ကသွားလျာတော့တကောက်ကောက်ပါလာတယ်ဆိုတာကတင်စားပြီးတော့ပြောတယ်တကယ်တော့ပါလာရလားမပါလာပါဘူးပါလာတယ်ပြောရင်ဗာဒိဋ္ဌိလဲသတ္တရာဒိဋ္ဌိနော်သတ္တရာဒိဋ္ဌိဒီလိုဆိုရင်အတိတ်တုန်းကကံနဲ့အတိတ်တုန်းကဖြစ်ခဲ့ဘူးတဲ့ဟောဒီဘဝကယုံနာတွေနဲ့နောက်ဘဝမှာဖြစ်တဲ့ယုံနာနဲ့ဘာမှမဆိုင်တော့ဘူးလားဆိုင်တယ်ဘလုံးနည်းနဲ့ဆိုင်တော့အကြောင်းအကျိုးဆက်သွယ်မှုတတ္တိကမ္မတတ္တိအနေနဲ့ဆိုင်တာဒ
ဒီတော့ဟောရီဘွားကခံရဲ့ဖန်တီးမှုကြောင့်ဟောရီဘွားမှာယုံနာခန္ဓာအသစ်ပေါ်တာဒီလိုမှလားယုံနာခန္ဓာအသစ်ပေါ်တာဒါဘောရဘာသာကပြောတဲ့အယူဆနော်သို့တော့ဘောရဘာသာမှာတစ်ပါးခြားသောခြားသောပုဂ္ဂိုလ်များကြတော့လူသိဖြစ်သိညာတော့လဲလူခန္ဓာကိုယ်ရကနေပြီးတော့အတ္တကောင်ကလေးဝိညာဉ်ကောင်ကလေးဇီဝဆိုတဲ့တတိယကလေးခန္ဓာကိုယ်ရကထွက်သွားတယ်ထွက်သွားပြီးတော့ဖျားထားရောက်သွားတာတို့ကောင်းကင်မောရောက်သွားတာတို့ဒီလိုဆိုရင်ဗာရိတိတော်ဗာရိတိလည်းသတ္တရာဒိဋ္ဌိဒီတော့ဘုန်းကြီးတို့ပရိသတ်တရားသံဃာမှာအဲ့ဒီလိုခန္ဓာကိုယ်ရကထွက်သွားနိုင်လောက်တဲ့အတ္တကောင်ကလေးရှိတယ်လို့လက်ခံသလားလက်မခံဘူးလားဘောဓဘာသာတွေကလက်မခံဘူးဒါပေမဲ့ခြားခြားဘာသာတွေကြတော့လက်ခံတာဘာဖြစ်လို့လက်ခံတယ်လဲသူတို့ကယုံနာသရမကြဘူးခန္ဓာသရမကြဘူးသိလဲမသိဘူးအဲ့ဒီတော့မသိတဲ့အခါကျတော့သူတို့ရဲ့အမြင်အရာဒီခန္ဓာကိုယ်ရဲ့အတ္တကောင်ကလေးထွက်လာတယ်ထွက်လာပြီးတော့မှနော်တခြားတို့ဘာသာတွေကဗာပြောလဲနောက်ဘဝတစ်ခုရောက်ပြန်ပြီးတော့ဖန်တီးတယ်နောက်တော့ဘဝတစ်ခုနဲ့နာရခန္ဓာကိုယ်တစ်ခုနဲ့ပေါင်းစပ်ပြီးတော့ဘဝတစ်ခုတည်ဆောက်တယ်။တကယ်တကယ်ဘာသာတွေကြတော့ဘာပြောလဲ။ဖျားစီရောက်သွားတယ်။ဖျားကနေပြီးတော့မှသူ့ကိုကောင်းငင်မပို့ပေးတာတော့ငရဲပြေပို့ပေးတာတော့အဲ့ဒီလိုအမျိုးမျိုးပြုလုပ်ပေးပါတယ်။အဲ့ဒီအတ္တကောင်ကလေးကိုဘယ်လိုမှလား။ဒီတော့ဘောဓဘာသာတွေရဲ့အယူမှာအတ္တကောင်ဆိုတာမရှိဘူး။ဘာပဲရှိလဲခန္ဓာ၊ယုံနာခန္ဓာပဲရှိတယ်။အခြားခြားဘာသာတွေကအတ္တကောင်ကလေးရှိတယ်။ဒီတော့ငါလို့ပြောနေတဲ့အပြောဟာဘောဓဘာသာတွေပြောတဲ့အပြောကယုံနာခန္ဓာကိုငါလို့ပြောတာ။အခြားခြားဘာသာတွေပြောတာကအတ္တကောင်ကလေးကိုငါလို့ပြောတာ။အတ္တသည်ငါ။အတ္တကောင်ကလေးသည်ငါ။အတ္တကောင်ကလေးသည်ငါ။ငါသည်ခန္ဓာကိုယ်ကြီးကသာပြည့်ချင်ပြည့်သွားမယ်။အတ္တဆိုတဲ့ငါသည်မပြတ်ဘူး။နော်။မပြတ်ဖက်နဲ့ဘာဖြစ်တော့နောက်ဘဝမှာဆက်ကရှင်တန်နေအောင်မယ်ဘယ်တော့မှသူတည်ရမတော်ဘူးဘယ်ချိန်ချင်းမှရသွားတယ်သူတို့ရဲ့ဆရာဘာသာရတချို့ကကောင်းငင်ပေါ်ရောက်မှရသွားမယ်တချို့ကမြမကြီးနဲ့သွားပြီးတော့ပေါင်းဆက်မှရသွားမယ်မရက်ခင်ကာလပတ်လုံးအဲ့ဒီအတ္တကောင်ကလေးတွေအများတန်းရှင်တန်နေတယ်ဒီလိုပြောတာပေါ့နော်ကောင်းပြီဒါဖြင့်ဘုန်းကြီးပြောချင်တာကငါလို့ပြောနေတဲ့အတ္တလို့ပြောနေတဲ့သဘောသည်ဘုရားဘာသာတွေပြောတဲ့အတ္တကယုံနာခန္ဓာသည်အတ္တအခြားခြားဘာသာတွေပြောနေတာကအတ္တကောင်ကလေးသည်အတ္တဒီလိုမဟုတ်လားအမြင်ကြီးတွေ့ရလားအမြင်ကြီးမတွေ့ဘူးအဲ့တော့ဘုရားဘာသာတွေမှာအတ္တကောင်ကလေးရှိလားလူသိရင်ခန္ဓာကိုယ်ကအတ္တကောင်ကလေးထွက်သွားတာရှိလားမရှိဘူးနောက်ခန္ဓာတစ်ခုနဲ့အတ္တကောင်ကလေးဝင်တာကောရှိလားဒါပြင်ဘာပဲရှိတော့ယုံနာခန္ဓာပဲရှိဘာပဲရှိလဲအဲဒီယုံနာခန္ဓာသည်ဘယ်ချိန်ဖြစ်ပြီးတော့ပြက်ဘယ်ချိန်ပြက်တော့ဖြစ်ပြီးတဲ့အချိန်မှာပြက်သွားပြီးရင်နောက်ထပ်အစာထုတ်ပေါ်လာတယ်။ဘာကြောင့်အစာထုတ်ပေါ်လာသလဲမင်းရင်အကြောင်းတိုက်ဆိုင်လို့အကျိုးဖြစ်လာတာ။ဒါတော့ဘုရားဘာသာကပြောတဲ့ယူဝါဒကအကြောင်းကြောင့်အကျိုးဖြစ်တဲ့ဝါဒအကြောင်းအကျိုးဝါဒဒါဘုရားဘာသာဝါဒနော်အဲဒီတော့ဘုရားဘာသာမှာအကြောင်းရှိနေလေရဲ့အတွက်အကျိုးတစ်ခုပေါ်လာတယ်ဒီဘဝမှာလည်းရုပ်တန်နေဖြစ်တယ်ပြီးတော့ပြက်တယ်ပြီးတော့နောက်ထပ်အစာထုတ်ပေါ်တယ်ဘာကြောင့်ပေါ်တယ်လဲပေါ်နိုင်လောက်တဲ့အကြောင်းတွေရှိလို့ရုပ်တန်နေအစာထုတ်ပေါ်နေတာဒီဘဝကနေနောက်ဆုံးဝိညာဉ်ချုပ်သွားပြီခန္ဓာကဘချုပ်သွားပြီသုရိစိတ်ကြာသွားပြီကြာသွားတဲ့အခါကျတော့လည်းပဲဟောနောက်ဘဝမှာဇာတိဆိုပြီးတော့ရုပ်တန်နေအသိမပြေဘူးလားဖြစ်ဘာကြောင့်ဖြစ်တယ်လဲဖြစ်နိုင်လောက်တဲ့အကြောင်းရှိလို့ဖြစ်တယ်ဒါပဲမဟုတ်လားအခုလည်းယုံနာနေတဲ့အသည့်မဖြစ်လားဖြစ်လားဘာကြောင့်ဖြစ်နေတယ်လဲဖြစ်နိုင်လောက်တဲ့အကြောင်းတွေရှိလို့ဖြစ်တယ်အဲဒီလိုဖြစ်နေတဲ့အဲဒီအကြောင်းတွေရပ်သွားတဲ့အခါကျတော့ပြစ္ဆုတ်ဘဝမှာယုံနာနေမရဘူးလားရပ်ပြစ္ဆုတ်ပံအနေနဲ့ရပ်သွားပြီမဲ့အနာဂတ်နောက်တစ်ဘဝကျတော့ယုံနာနေအသည့်မပေါ်ဘူးလားပေါ်ဘာကြောင့်အနာဂတ်မှာယုံနာနေအသည့်ပေါ်တယ်လဲမေးတော့ယုံနာသိပေါ်နိုင်တော့တဲ့အကြောင်းတွေရှိလို့ပေါ်တာအဲ့ဒီအကြောင်းတွေတခြားလားကံကမ္မဘဝဒီလိုမဟုတ်လားကောင်းပြီအဲ့ဒီကမ္မဘဝဒီ ဘဝတစ်ခုကနေနောက်ဘဝတစ်ခုနောက်ဘဝတစ်ခုနောက်ဘဝတစ်ခုနောက်ဘဝတစ်ခုအဲ့ဒီလိုဆက်ဆက်သွားအောင်ပြုလုပ်ပေးနေတဲ့အဓိကအကြောင်းတရားခန္ဓာကိုယ်ကြီးပြိုလဲပြိုပြုမသွားအောင်ရိုင်လဲမသွားအောင်အများနဲ့ထောက်ပံ့နေတဲ့သာသွေးရိုးကြောနဲ့တူးနေတာကံကနော်အဲ့ဒီတော့အသာသွေးရိုးအကြောထဲမှာယောဂါတွေစုနေသလိုဟောဒီကံပါလည်းပဲဘာတွေစုနေလဲယောဂါတွေစုဘာယောဂါတွေစုနေတယ်လဲမိတော့အဝိဇ္ဇာဆိုတဲ့ယောဂါရှိနေတယ်တဏှာဆိုတဲ့ယောဂရှိနေတယ်ဒိဋ္ဌိဆိုတဲ့ယောဂရှိအကျဉ်းချုပ်ယောဂပါရမီရှိအဲဒီယောဂသုံးမျိုးဘယ်ထဲမှာရှိနေသလဲကံထဲမှာရှိဘယ်ထဲမှာရှိကံဆိုတဲ့တရားထဲမှာကမ္မဘဝတဲ့တရားထဲမှာရှိဒီဘက်သက္ကလုံးနဲ့ပြောမယ်ဆိုရင်ဘာလဲသင်္ခါရဒီဘက်သက္ကလုံးနဲ့ပြောမယ်ဆိုရင်ကမ္မဘဝဒီထဲမှာယောဂတွေရှိဘာယောဂတွေရှိနေလဲဆိုတော့ကိလေသာယောဂတွေရှိအဲ့ဒီကိလေသာယောဂတွေကဘယ်လိုလဲလို့ဆိုတော့အဝိဇ္ဇာရယ်တဏှာရယ်ဒိဋ္ဌိရယ်ဘယ်လိုမျိုးလဲအဲ့ဒီ၃မျိုးရှိနော်ညဘုန်းကြီးပရိသတ်တွေကယနေ့နောက်ဘဝပရိသတ်တွေမနေကျင်တော့ပါဘူးနောက်ဘဝမဆက်ကျင်တော့ပါဘူးတဲ့နောက်ဘဝဇာတိမရကျင်တော့ပါဘူးတဲ့မရအောင်လဲမလုပ်ဘူးလားလုပ်နေကြလားသမတော်မလားဆွတော်နေကြလားဆွတော်နေကြတာပဲเนาะဆွတော်နေကြတာပဲဩနာသိလို့ရနိဗ္ဗာန်ကိုရောက်ရပါလို့ဤဩနာသိလို့ရနိဗ္ဗာန်ရောက်ရပါလို့ဤဆိုတော့နောက်ဘဝဇာတိမရရပါလို့ဤနောက်ဘဝတခုထပ်ပြီးတော့မဖြစ်စေမဖြစ်ရပါလို့ဤဘဝပြတ်ရပါလို့ဤဒီလိုမလားသမတော်မလားဆွတော်ဇာတိမရခြင်းလို့ဆွတော်နေတာပေါ့ဘာမရခြင်းလို့လဲဇာတိမရခြင်းလို့ဆွတောင်းနေကြတာဇာတိမရခြင်းလို့ဆွတောင်းနေဆိုဘုန်းတော်ပရိသတ်တွေကဆွတောင်းယုံနဲ့အဲ့ဒီဇာတိမရဘဲနေမှာလားအဲ့ဒီဇာတိဘာကြောင့်ရနေတာလဲကမ္မဘဝကြောင့်ရနေတာဘာကြောင့်ရနေတာလဲအဲ့ဒီကမ္မဘဝရှိနေတဲ့မှာကာလပါလုံးအဲ့ဒီဇာတိဘယ်တော့မှမရဘူးဆွတောင်းလည်းမရဘူးဆွမတောင်းလည်းမရဘူးဒီလိုမဟုတ်လားဆုတောင်းလည်းမရဘူးဆုမတောင်းလည်းမရဘူးဒီတော့ဘုန်းကြီးပရိသတ်တွေကယနေ့ဇာတိရခြင်းတဲ့ပုဂ္ဂိုလ်တွေလားမရခြင်းတဲ့ပုဂ္ဂိုလ်တွေမရခြင်းတဲ့ပုဂ္ဂိုလ်တွေကိုယ်ဘဝကိုနော်ရပ်သွားခြင်းတဲ့ပုဂ္ဂိုလ်တွေလားဆက်သွက်ဆက်ခြင်းတဲ့ပုဂ္ဂိုလ်တွေလားရပ်ခြင်းတဲ့ပုဂ္ဂိုလ်တွေဘယ်လို့မှမဆက်ခြင်းဘောရဘာသာတွေသည်ဘဝကိုရပ်တာကြိုက်တာလားဆက်တာကြိုက်တာလားရပ်တာကြိုက်တာဘဝကိုယတ္တာကြာကြာဇာတိယတ္တာကြာကြာနော်ယတ္တာကြာလို့လဲယတ္ချောင်းအလုပ်တွေလုပ်နေကြတယ်အဲ့ဒီယတ္ချောင်းအလုပ်ကိုဘယ်လိုလုပ်ရမလဲဆိုတဲ့အဖြစ်ပေါ်အောင်ခေါင်းကြီးကနေပြောပြနေခြင်းဖြစ်ပါတယ်ဟုတ်တယ်မဟုတ်လားကဲကောင်းပြီဒါဖြင့်ဇာတိယတ္အောင်လုပ်နေကြတယ်ဇာတိပြတ်အောင်လုပ်နေကြတယ်ဘဝယတ္အောင်လုပ်နေကြတယ်ဘဝပြတ်အောင်လုပ်နေကြတယ်ဘဝယတ္အောင်လုပ်နေကြတယ်ဘဝပြတ်အောင်လုပ်နေကြတယ်ဆိုပေမဲ့ဟောဒီကမ္မဘဝရှိနေတယ်လားကာလပါလို့အဲ့ဒီဘဝရပ်ပါအဲ့ဒီဘဝမရပါဒီတော့အဲ့ဒီကမ္မဘဝဆိုတာလေခွင်တော်ပြိတ္တတွေဟောဒီမှာကြည့်ကမ္မရဲ့ဘဝဘယ်လိုမျိုးလဲနှစ်မျိုးရှိတယ်နော်ကမ္မဆိုတဲ့သက္ကလုံလေးကတစ်မျိုးဘဝဆိုတဲ့သက္ကလုံလေးကတစ်မျိုးနှစ်ခုပေါင်းလိုက်တော့ကမ္မဘဝအကယ်၍ဘဝသရဇကလုံးလေးကိုဖြုတ်ထားပြီးတော့ကမ္မသရဇကလုံးကလေးတစ်လုံးနဲ့ဆိုရင်အတိဘကတစ်မျိုးကမ္မနဲ့ဘဝပေါင်းရင်အတိဘကတစ်မျိုးဒီတော့ဟောဒီနေရာမှာအတိဘကတစ်မျိုးတည်းယူနိုင်တာလားနှစ်မျိုးလုံးယူနိုင်တာလားနှစ်မျိုးလုံးယူနိုင်တယ်နော်အဲ့ဒီလိုနှစ်မျိုးလုံးယူနိုင်အောင်လည်းပဲဟောဒီမှာအဝိုင်းလေးကိုအပြည့်ဝိုင်းထားတာလားတဝက်ဝိုင်းထားတာတဝဝိုင်းတာဘာဖြစ်လို့တဝဝိုင်းတာသလဲမိတော့ကမ္မကြီးပဲယူလို့ကလည်းယူလို့ရအောင်ကမ္မနဲ့ဘဝနဲ့တွဲပြီးတော့ကမ္မဘဝလို့ယူလို့ကလည်းယူလို့ရအောင်ဟုတ်တယ်မလားကမ္မလို့ယူရင်အဓိပ္ပာယ်ကဘယ်လိုရောက်သလဲကံတော့ဖြစ်တယ်ဘဝမဖြစ်ဘူးဘဝနဲ့တွဲရင်ဘယ်လိုဖြစ်သလဲကံလည်းဖြစ်တယ်ဘဝလည်းဖြစ် ရှင်းလားဘဝမပါရင်ဘယ်လိုပြောမလဲကံတော့ဖြစ်တယ်ဘဝမဖြစ်ဘူးနှစ်ခုတွဲရင်ဘယ်လိုဖြစ်မလဲကံလည်းဖြစ်တယ်ဘဝလည်းဖြစ်ဒီလိုမလားဘာခွာခြားတယ်လို့ဆိုတဲ့အခါကျတော့ဟောဒီမှာကမ္မဘဝဖြစ်เสียဇာတိကမ္မဘဝဖြစ်မှဇာတိဖြစ်တယ်ကမ္မဘဝမဖြစ်ရင်ဇာတိမဖြစ်ဘူးရှင်းလားဘာလည်းပြောကြည့်ပါဦးကမ္မဘဝဖြစ်မှဇာတိဖြစ်တယ်ကမ္မဘဝမဖြစ်ရင်ဇာတိမဖြစ်ဘူးနော်အဲ့ဒီတော့ဒါဘောင်းတော့ပြိဿတိဇာတိဖြစ်စဉ်တိုင်းတဲ့ကံဆိုတာကရိုးရိုးကံလားကမ္မဘဝကမ္မဘဝဆိုရင်ဇာတိကိုဖြစ်စေနိုင်တယ်။ကံဆိုရင်ဇာတိကိုမဖြစ်စေနိုင်ဘူး။ဒါပရိစ္ဆသမုပ္ပါဒ်တရားအလိုကြပြောတဲ့စကား။ဒီလိုမဟုတ်လား။အချမ်းနေရာမှာကတော့ကံနဲ့ဇာတိကိုဖြစ်စေတယ်။ဟုတ်တယ်။ဒါမှန်တယ်။ဒါပေမဲ့ဟောဒီနေရာမှာကျတော့ကံနဲ့ဇာတိကိုမဖြစ်စေဘူး။ဘယ်လိုကမှဖြစ်စေတော့ကမ္မဘဝကမှဖြစ်စေ။ဘယ်လိုကမှဖြစ်စေတာပါလဲ။သိဉ္ဇုံမှာကမ္မနဲ့ကမ္မပဋ္ဌာမတူသလိုဒီမှာလဲကမ္မနဲ့ကမ္မဘဝမတူဘူးကမ္မတတကဇာတိကိုမဖြစ်စေဘူးကမ္မဘဝဖြစ်မှဇာတိကိုဖြစ်စေနော်ဟောပြီအဲ့ဒီတော့ကမ္မဘဝဖြစ်ရင်ဇာတိရသွားပြီဇာတိမရခြင်းမဟုတ်ဆိုရင်ခွင်တော်ပရိသတ်တွေကကမ္မတော့ဖြစ်ခြင်းဖြစ်ကမ္မဘဝမဖြစ်စေနဲ့ရှင်းလားပါတယ်လေကမ္မတော့ဖြစ်ခြင်းဖြစ်ကမ္မဘဝမဖြစ်စေနဲ့เนาะအဲ့ဒီတော့ကံကတော့မဖြစ်ဘဲမနေဘူးလေမြတ်စွာဘုရားမှာလည်းကံနေမရှိဘူးလားရှိရဟန္တာတွေမှာလည်းကံနေမရှိဘူးလားရှိလားကာယကံနဲ့သွာလာလောက်ရှားနေတာဒီကာယကံပေါ့ကိုယ်ကံရနဲ့သွာလာလောက်ရှားနေတာဒီကာယကံနှုတ်နဲ့ပြောဆိုနေတာတရားဟောနေတာဒီဝစီကံစိတ်နဲ့တွင်းနေတာဒီမနောကံဒီလောက်သုံးမျိုးကမြတ်စွာဘုရားတော်မှာပယ်လို့ရရလားမလို့ဖဲနေလို့ရရလားယဟနာရှင်မကြီးတွေလည်းဒီလောက်သုံးမျိုးမလို့ဖဲနေလို့ရရလားကိုယ်ကရနဲ့သွားတာလို့ရှားနေတာရှိတယ်ကာယကံနှုတ်နဲ့ပြောဆိုနေတာရှိတယ်ဝစီကံစိတ်နဲ့တွင်းနေတာရှိတယ်မနောကံမရှိဘူးလားရှိဒါပေမဲ့သတို့ကြတော့ကမ္မဖြစ်အောင်ပဲသူတို့လုပ်တယ်ကမ္မဘဝဖြစ်အောင်သူတို့မလုပ်တော့ဘူးရှင်းလားဘုန်းတော်ပရိသတ်တွေကြတော့ကမ္မဘဝဖြစ်အောင်လုပ်နေကြတာကမ္မဘဝဖြစ်အောင်လုပ်တဲ့အတွက်ဘာအကျိုးတရားမှုရှိသလဲမေးတော့ဇာတိဖြစ်တယ်ကမ္မတသက်တာဖြစ်ရင်ဇာတိဖြစ်ပါမလားဟုတ်ပြီဒီတော့ကမ္မဘဝမဖြစ်ကံတသက်ဖြစ်အောင်ဘယ်လိုလုပ်ကြမလဲဘယ်လိုလုပ်ရင်ကမ္မဘဝဖြစ်တယ်လဲသာတိထားဖို့မလိုဘူးလားတော့လားအဲ့ဒီလိုလိုတဲ့အခါကျတော့အခုနာတော်ကပြောခဲ့တဲ့ဟောဒီမှာကံတာပစ္စယဥပါဒနာဥပါဒနာပစ္စယကမ္မဘဝအကြောင်းကျဆက်တာမျိုးလေးတွေမရှိဘူးလားရှိကမ္မဘဝဖြစ်တာဖြစ်ခြင်းလို့ဖြစ်ရတာလားအဝိဇ္ဇာတဏ္ဍာဒိဋ္ဌိရှိလို့ဖြစ်ရတယ်အဲ့တော့ကံဆိုတဲ့တရားစီမိမိတို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့အသားအသွေးရိုးကြောနဲ့တူတယ်ဆိုရင်အဝိဇ္ဇာတဏ္ဍာဒိဋ္ဌိကဘာနဲ့တူသလဲအဲ့ဒီအသားအသွေးရိုးကြောထဲမှာရှိနေတဲ့ယောဂာနဲ့တူတယ်ဘာနဲ့တူလဲယောဂာနဲ့အသားအသွေးရိုးကြောထဲမှာအဲ့ဒီယောဂာကစိတ်ဝင်နေရင်အဲ့ဒီပုဂ္ဂိုလ်ဒီတစ်လုံးယောဂာကင်းရလားတစ်လုံးနဲ့မကဘူးတစ်ဘဝလုံးယောဂာကင်းရလားဘုန်းတော်ပရိသတ်တွေသံဃာတစ်ချောင်းလုံးမှာကံနေနဲ့နေခဲ့တာလားကမ္မဘဝတွေနဲ့နေခဲ့တယ်ကမ္မဘဝတွေနဲ့နေခဲ့တယ်ဆိုရင်အဝိဇ္ဇာဆိုတဲ့ကိရိတာယောဂကျင်းတယ်ကျင်းခဲ့လို့လားမကျင်းခဲ့လို့လားတဏ္ဍာဆိုတဲ့ကိရိတာယောဂကျင်းခဲ့လို့လားမကျင်းခဲ့လို့လားဒိဋ္ဌိဆိုတဲ့ကိရိတာယောဂကျင်းခဲ့လို့လားမကျင်းခဲ့လို့လားကိရိတာယောဂတွေရှိနေဘယ်တော့ကရှိတဏ္ဍာစတဲ့ကရှိဟုတ်ရလားကိရိတာယောဂတွေရှိနေတယ်အဝိဇ္ဇာသရကိရိတာယောဂရှိတယ်တဏှာသရကိရိတာယောဂရှိတယ်နော်ဒိဋ္ဌိသရကိရိတာယောဂရှိတယ်အဲ့ဒီကိရိတာယောဂရှိတော့ကမ္မကလည်းကမ္မဘဝဖြစ်သွားတာဘုရားယဟန္တာတွေကြတော့အဲ့ဒီကိရိတာယောဂရှိသေးလားမရှိတော့ကံမဖြစ်တဲ့ကမ္မဘဝဖြစ်သေးလားမဖြစ်တဲ့အခါကျတော့ဇာတိရသေးလားဇာတိမရတော့ဒုက္ခသစ္စာနဲ့တွေ့ကြအောင်ရှိသေးလား မြတ်စွာဘုရားတကယ်ကရမကြီးပွင့်လာတဲ့အခါကျတော့ငါသည်တဏှာဆိုတဲ့ကိလေသာယောဂအမြင့်ပြတ်ငါပယ်သတ်နိုင်ပြီအဲ့ဒီလိုပယ်သတ်နိုင်ပြီဖြစ်တဲ့အတွက်ငါရဲ့တဏှာမှာကံပဲဖြစ်တော့တဲ့ကမ္မဘဝမဖြစ်တော့ဘူးအဲ့ဒီလိုကမ္မဘဝမဖြစ်တော့တဲ့အတွက်နောက်တာပြိဿနဲ့မနေရတော့ဘူးလို့လောကကြီးကိုမကြည်ညာဘူးလားကြည်ညာခဲ့နောက်တာပြိဿနဲ့နေရအောင်မလားနောက်တာခန္ဓာသိဖြစ်အောင်မလားကံနေတော့မရှိဘူးလားရှိ။ဘာဖြစ်တော့ခန္ဓာအသိမရတာလဲမေးတော့အဝိဇ္ဇာတဏ္ဍာဒိဋ္ဌိဆိုတဲ့ပြိတ္တာယောဂကင်းသွားပြီ။ပဂရိကျမ်းမာပဂရိချမ်းသာဆိုရှိသွားပြီ။ဟုတ်တယ်မဟုတ်လား။ဘုန်းကြီးတို့တွေဘုန်းကြီးတို့ပြိတ္တတွေတွေကြတော့ပြိတ္တာယောဂကင်းသလားမကင်းဘူးလား။ပြိတ္တာယောဂမကင်းဘူးဆိုရင်နောက်တော့ဘဝတွေသက္ကသက္ကဖြစ်နေရအောင်မယ်။ဒီတော့ကိလေသာယောဂမကင်းတဲ့ပုဂ္ဂိုလ်တရားပြုလုပ်နေတဲ့အလုပ်ဒီသိကြချင်းနော်ကိလေသာယောဂမကင်းတဲ့ပုဂ္ဂိုလ်တရားပြုလုပ်နေတဲ့အလုပ်ဒီဘဝကြီးထွားရေးအလုပ်ရှင်းရလားဘာတယ်လဲကိလေသာယောဂမကင်းတဲ့ပုဂ္ဂိုလ်တရားပြုလုပ်နေတဲ့အလုပ်ဒီဘဝကြီးထွားရေးအလုပ်ကိလေသာယောဂကင်းနေတဲ့ပုဂ္ဂိုလ်တရားလုပ်တဲ့အလုပ်ဒီဘဝပြတ်တယ်လို့။ဘာပြတ်တယ်လို့လဲ။ကိလေသာယောဂမကင်းတဲ့ပုဂ္ဂိုလ်တရားပြုလုပ်နေတဲ့အလုပ်ဒီဘဝကြီးထွားရဲ့လို့။ကိလေသာယောဂပြတ်နေတဲ့ကိလေသာယောဂကင်းနေတဲ့ပုဂ္ဂိုလ်ပြုလုပ်တဲ့အလုပ်ဒီဘဝပြတ်တယ်လို့။ဒီတော့ဘဝဆိုတာကကိုပြတ်ခြင်းတိုင်းသူကပြတ်ရတယ်။ကိုကဘုဘွားတို့တို့နဲ့နိဗ္ဗာန်ချမ်းသာရရပါလို့ဤဆိုပေမဲ့လို့လည်းပဲဘုဘွားဆိုတာကိုတိုစေခြင်းနဲ့သူတိုရဲ့မတို့ဘူးเนาะကိုလို့တဲ့အလုပ်ထဲမှာကမ္မပဲဖြစ်ဖို့လိုတယ်ကမ္မဘဝမဖြစ်စေနဲ့ကိုလို့နေတဲ့အလုပ်ထဲမှာဟောရိကိရိတာတွေမပါစေနဲ့ဟောရိကိရိတာဆိုတဲ့ယောဂတွေမကန့်ညင်စေနဲ့ကိရိတာဆိုတဲ့ယောဂတွေပါလာလို့ကတော့ကိုလို့နေတဲ့အလုပ်ဒီကမ္မလားကမ္မဘဝကမ္မဘဝဆိုရင်ဇာတိမရဘူးလားရလားအဲ့ဒါလို့ဆိုရင်ဘဝကြီးထွားရဲ့အလုပ်တွေလုပ်ရမရဘူးလားရအဲ့ဒါလို့ဆိုရင်သန္တရာလည်းရပ်ပါမလားဘဝပြတ်ပါမလားဘုဘဝတွေတို့ပါအဲ့ဒါကြောင့်မလို့ကံကိုတော့လုပ်ပါဟုတ်တယ်မလားဘာလဲကံကိုတော့လုပ်ပါဒါပေမဲ့လို့လည်းပဲကိလေသာယောဂမပါပါစေနဲ့ဘာမပါစေနဲ့လဲမြတ်စွာဘုရားတကယ်ကတော်မြတ်ကြီးလက်ထက်ကကိုယ်တို့တိုင်ကာမတာဓမ္မနေကောရွာကြီးမှာဗာရဒါသာလို့ခေါ်တဲ့ပုံနာကြီးတယောက်ရှိပုံနာတို့ရဲ့ထုံးစံအရမင်းပူဇော်တဲ့အလုပ်တွေသူတို့လုပ်ကြသူတို့ရဲ့ကိုယ်ကိုစိတ်ကတဲ့ဘုရားလို့ခေါ်တဲ့ဗြဟ္မာကြီးကိုသူတို့မင်းပူဇော်ကြအဲဒီတော့မင်းပူဇော်ဖို့ရန်အတွက်မင်းအမြဲတမ်းပို့ထားဖို့ရန်အတွက်မင်းတင်ကိုလို့ခေါ်တဲ့မိဖို့ရှိတဲ့အစာဝကလေးတခုလိုအပ်တာပေါ့လေနော်အဲ့ဒီမိဖို့ရှိတဲ့အစာဝကလေးတခုမိတင်ကောင်ကလေးကိုသူတို့ကဘာမှသွားပြီးတော့လှူထားကြတယ်လဲဆိုရင်ရွာပြင်ပက်လို့ရကျွတ်ရပေါ့လေအဲ့ဒီမှာတဲကောင်ကလေးတဲလေးအိမ်လေးပေါ့အဲ့ဒီမှာသွားဆောင်းပြီးတော့မိလေးပို့ထားတာ24နာရီအများကမိကြောက်နေရောနေတဲ့နေနဲ့သွားသွားပြီးတော့အဲ့ဒီမိကလေးတွေသွားသွားပြီးတော့ထင်းလေးတွေထိုးလိုက်ထင်းလေးတွေထက်လိုက်မိကလေးတွေတောင်းအောင်လုပ်လိုက်သူတို့ရဲ့ဖျားကိုပူဇော်လိုက်သူတို့ရဲ့ယူဝါဒအရလုပ်နေကြဗာရဒါသာဘုန်းတော်ကြီးကလည်းပဲအဲ့ဒီယူဝါဒယူထားတဲ့ပုံကိုယ်ဆိုတော့ဒီလုပ်နေသူလုပ်နေတာပေါ့လေမြတ်စွာဘုရားတခင်ကတော်မြတ်ကြီးတနေ့သောအခါကာလကြာတော့အဲ့ဒီမိတင်ကုန်းမှာလာပြီးတော့ညပယ်လာချင်းနော်လာချင်းတဲ့အခါကျတော့မြတ်ခင်ကလေးတွေခင်ပေးထားပါတယ်ဗရဒသာပေါဏာကြီးကအဲ့ဒီခင်ကလေးပေါ်မှာပဲမြတ်စွာဘုရားသခင်ကရမကြီးကျင့်ဆက်မနေ့ကျတော့ဆွမ်းကန်းကြွနေ့ကနေ့လည်းနေသစဉ်တနေ့ရမှနေသစဉ်ညနေကျတော့ပြန်ကြွအဲ့ဒီလိုနဲ့နေတဲ့အချိန်မှာမာဂန္ဒီယခေါ်တဲ့ပရပတ်ကြီးတယောက်ကတနေ့သောအခါကာလမှာနန္ဒခင်အဲ့ဒီနေရာကိုရောက်အဲ့ဒီလိုရောက်လာတဲ့အချိန်မှာမြတ်စွာဘုရားသခင်ကရမကြီးကဆွမ်းကန်းကြွသွားပြီမရှိတော့ရပဲကျင်းတယ်ပြင်းကြဆုံးကကြွတယ်ဆုံးကကြွတဲ့အချိန်မှာဘလို့ရောက်လာတော့ဗာရမာကန္ဒီယဆိုတဲ့ပြပတ်ကြီးတရားရောက် အဲ့လိုရောက်လာရင်လည်းသူကဟိုကြည့်ဒီကြည့်နေကြည့်တက်ကလေးတဲ့ဝင်ကြည့်ကြည့်ပြီးတဲ့အခါကျတော့ဗရဒရဇာကိုပြောတယ်အချင်းဗရဒရဇာဟောဒီမြတ်ခင်ကလေးကြက်ကြက်နနခင်းထားတဲ့ခင်ကလေးအဲ့ဒီခင်ကလေးခင်းထားတာထောက်တော်အပြင်မင်းဟောဒီနေရာဟာတကယ်ထွချုံတဲ့ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များတို့အတွက်မင်းခင်းပေးထားတဲ့နေရာကလေးဖြစ်ပေါ်ရတယ်ဒီနေရာမှာဘယ်လိုနေသွားတော့ဒီလိုမေးတာကဗရဒရဇာပေါဏာကြီးကပြောတယ်ရှင်ဘုရားအဲ့ဒါဂေါရမဘုရားနေသွားတာဂေါရမဘုရားတဲ့ဒီပြတော့ခင်းပေးထားတာဆိုတော့မာဂန္ဒီယပရပတ်ကြီးကပါပြောတော့ဆိုတော့ဟာမင်္ဂလာမရှိလိုက်တာကျက်တယ်မရှိလိုက်တာတကယ်အညွတ်တုံးတဲ့ပုဂ္ဂိုလ်ကြီးနေသွားတဲ့နေရာပါလားဘယ်လိုပုဂ္ဂိုလ်ကြီးလဲအညွတ်တုံးတဲ့ပုဂ္ဂိုလ်ကြီးနေသွားတဲ့နေရာကိုငါမြင်လိုက်ရတယ်ကျက်တယ်မရှိလိုက်တာဟုတ်လားအညွတ်တုံးတဲ့ပုဂ္ဂိုလ်ကြီးပါဠိလိုတော့ဘုနှဟုလို့ခေါ်တယ်။ကြည်ပွားရေးဘဝကြည်ပွားရေးကိုယက်တအောင်ပြုလုပ်နေတဲ့ပုဂ္ဂိုလ်ကြီးပြုလုပ်ထားတဲ့ပုဂ္ဂိုလ်ကြီးဘဝကြည်ထွားရေးအလောက်ကိုယက်တအောင်ပြုလုပ်ထားတဲ့ပုဂ္ဂိုလ်ကြီးအဲဒါကြောင့်မလို့ဘဝချမ်းသာရေးကိုအားလုံးပိတ်ပင်ကာကွယ်တားဆီးပြီးတော့အညွတ်တုံးနေတဲ့ပုဂ္ဂိုလ်ကြီးလို့ဒီလိုဒီပဲရနော်တကယ်ကောအညွတ်တုံးတဲ့ပုဂ္ဂိုလ်ကြီးနေသွားတဲ့နေရာပါလားဒီလိုမဂန္ဒီယပြပကြီးကပြောလိုက်တွက်လိုက်တော့ဗရဒသဘုနာကြီးကပြောတယ်ရှင်ဘုရားဒီလိုမပြောပါနဲ့သူကတကယ်ကပုဂ္ဂိုလ်သူမြတ်အထုံးမြတ်ဖြစ်တဲ့ပုဂ္ဂိုလ်ပါငါပြောတယ်ကွာဘာဖြစ်တယ်အရှင်ဘုရားပြောတယ်ဆိုလို့ရှိရင်အရှင်ဘုရားကအခု क्वे ရမှာမဟုတ်လို့ပြောတာလားဂေါရမဘုရားရှိမှာကောရှင်ဘုရားပြောနိုင်ရဲ့လားဗရဒသငါပြောနိုင်တယ် क्वे ရမှာပဲဖြစ်ဖြစ်သူရှိမှာပဲဖြစ်ဖြစ်ဒီစကားကိုငါပြောနိုင်တယ်အဲ့ဒီလိုပြောပြီးတော့သူကလည်းရှေ့ကိုဆက်သွားတယ်။အဲ့ဒီစကားကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးကဒိဗ္ဗသောတာနဲ့ကြားလိုက်။အဲ့ဒီလိုကြားပြီးတဲ့အခါကျတော့ညနေကျတော့ပြန်လာ။ပြန်လာပြီးတော့ဗရဒရဇာနဲ့တွေ့တဲ့အခါကျတော့ဗရဒရဇာဟောဒီမြတ်ခင်ကိုအကြောင်းပြုပြီးတော့မင်းနဲ့မာဂန္ဒီယပြပကြီးနဲ့မင်းတို့စကားဆွေးနွေးခြင်းတစ်ခုပြောခဲ့ကြတယ်မဟုတ်လား။မင်းကဆိုတော့ဗရဒရဇာတုံ့လောက်။အမှန်လားပါရှင်မြတ်ပြောခဲ့ပါလေဖေယား။တပည့်တော်ရှင်ပြကိုပြောမလို့ပါပဲအခုရှင်ပြပြောလို့တပည့်တော်ရှင်ပြပါမယ်ဆိုပြီးတော့မနေ့ကအကြောင်းအရာတွေရှင်ပြအဲ့ဒီအကြောင်းအရာတွေရှင်ပြနေတော့မှာပဲမဂန္ဓိယပြပကြီးကလည်းနောက်တစ်ချက်ပြန်ရောက်လာတော့ပဲမိနစ်ကလာတွေ့ပြန်အဲ့ဒီလိုတွေ့တဲ့အခါကျတော့မြတ်စွာဘုရားကပြောတယ်မဂန္ဓိယမင်းဒီလိုပြောတာဟုတ်သလားဟုတ်ပါတယ်ရှင်ပြဘုနာဟုလို့ခေါ်တယ်ဘဝကြည်ထွားရဲ့လောတော့ကိုအားလုံးပယ်တတ်နေတဲ့အညွတ်တုံးနေတဲ့ပုဂ္ဂိုလ်လို့မင်းကားကိုပြောတာမှန်သလားမှန်ပါလေရှင်ဘုရားမင်းကဘာယူရခြင်းနဲ့ပြောတာတော့ဒါသည်မျက်စိကနေစင်းကိုမြင်တဲ့အခါမှာလည်းပဲမျက်စိဆိုတဲ့ဟောဒီအိန္ဒြေမှာဝေဒနာပစ္စယတဏမဖြစ်အောင်ငါသည်အမဲမဲ့ပြတ်တတိကပ်ပြီးတော့နေတယ်နာကနေတာကိုနားထောင်တဲ့အခါမှာလည်းပဲဝရဏပစ္စယတဏမဖြစ်အောင်အမြဲတမ်းသတိကပ်ပြီးတော့ငါနေတယ်။နှာခေါင်းကနေနှံကိုရှုပ်ရှားတဲ့နေရာမှာလည်းဒီတန်း၊နေရာကနေရတာစားတဲ့နေရာမှာလည်းဒီတန်း၊ကိုယ်ကာယကနေသတိစားတွေးတဲ့အခါမှာလည်းဒီတန်း၊မနောကနေတွေးတော့စရာတွေးတော့တဲ့အခါမှာလည်းပဲငါဒီတန်းမြင်တာကျင့်နေ။ငါနန်းတော်ထဲမှာနေတော့ကအာယုံငါးပါးကာမဂုဏ်တရားတွေနဲ့မွေးလျော်ပျော်ပါလာကြတာမင်းလည်းအသိပဲ။ဒါပေမဲ့လို့လည်းပဲငါဒီဒီခုအချိန်ခါမှာအဲ့ဒီအာယုံငါးပါးကာမဂုဏ်တရားတွေရာအပြစ်ကိုမြင်လို့အဲ့ဒီတရားတွေကဆွန့်လွတ်ပြီးတော့ဒီအာယုံငါးပါးကာမဂုဏ်တရားတွေနဲ့တွေ့တိုင်းတွေ့တိုင်းတွေ့တိုင်းမှာတဏမဖြစ်အောင်လည်းငါထိန်းချုပ်တယ်ဒိဋ္ဌိမဖြစ်အောင်လည်းငါထိန်းချုပ်တယ်အဲ့ဒီလိုထိန်းချုပ်တာကိုကြည်ရွယ်ပြီးတော့မင်းကငါ့ကိုအညုံတုံးပုဂ္ဂိုလ်လို့ပြောသလားလို့အဲ့ဒီလိုမေးလိုက်တော့မဂန္ဓိယပြပကဟုတ်တယ်ရှင်ဘုရားအဲ့ဒါကိုကြည်ရွယ်ပြီးတော့ပြောတာကြပြီတော့မဖြစ်ဘူးလားဖြစ်လားအာယုံ၅ပါးကာမဂုဏ်တရားတွေနဲ့တွေ့တိုင်းတွေ့တိုင်းတဏ္ဍဒိဋ္ဌိမဖြစ်အောင်မြတ်စွာဘုရားသည်မထိတ်ချက်ဘူးလားထိတ်ချက်မြတ်စွာဘုရားသည်ဘာနဲ့ထိတ်ချက်ထားလဲမဲ့နဲ့ထိတ်ချက်ထားဘာနဲ့ထိတ်ချက်ထားလဲဖိုင်းတော့ပြိတ္တတိကြတော့ဘာနဲ့ထိတ်ချက်မလဲဝိပဿနာနဲ့ထိတ်ချက်ထားဒီလိုမဟုတ်လားမြတ်စွာဘုရားကြတော့ဘာနဲ့ထိတ်ချက်ဘိုင်းတော်ပြိတ္တတွေကြတော့ ဝိပဿနာနဲ့ထိချုပ်အဲ့လိုထိချုပ်တယ်ထိချုပ်တယ်ဆိုတာကဘာပြောတာလဲလို့မေးတော့ဟောဒီခန္ဓာကမှန်တယ်တိအောင်ကြိုးစားနေတာနော်မျက်စိကလည်းစဉ်ကိုကြည်တန်းကြည်တန်းလည်းပဲမျက်စိဆိုတာယုတ်လားနံအစင်းဆိုတာလည်းယုတ်လားနံလားမြင်စိတ်တွေယုတ်လားနံလားသူကြတာနံပြီမိမိကနေပြီးတော့သေဆုံးတရားပုဂ္ဂိုလ်တ attva ကိုသာကိုသမီးကိုမြင်လိုက်တယ်ဆိုပေမဲ့လို့လည်းပဲတကယ်ဖြစ်နေတာကဘာတွေဖြစ်နေရုံနဲ့နံတွေဖြစ်နေတာဘာတွေဖြစ်နေတော့ရုံနဲ့နံတွေဖြစ်နေတာသို့တော့ရုံနံတွေဖြစ်နေပေမဲ့လို့လည်းပဲဘုန်းတော်ပရိသတ်တွေကရုံနံတွေဖြစ်နေတယ်လို့သဘောပေါက်တာလားသာကိုမြင်တဲ့သမီးကိုမြင်တယ်လို့သဘောပေါက်တာသာကိုမြင်လိုက်တယ်ဘလို့မြင်ငါမြင်တယ်ဘာနဲ့ပဲငါမျက်စိနဲ့ကိုမြင်လိုက်တာဒီလိုပြောတာမဟုတ်လားအမှန်သိလို့လားမသိလို့လားအမှန်မသိဘူးဆိုကြတဲ့ကောကဘုန်းကြီးတို့ပြိဿတရဲ့စိတ်ထဲမှာအဝိညာဆိုတဲ့ယောဂမရှိဘူးလားရှိရှိတယ်နော်ကြည့်လိုက်တယ်ဆိုတဲ့ကံထဲမှာကာယကံထဲမှာအဝိညာဆိုတဲ့ယောဂကိန်းနေတယ်သားကိုမြင်တယ်သမီးကိုမြင်တယ်ဆိုကြတဲ့ကောကကြည့်လိုက်တယ်ဆိုတဲ့ကံထဲမှာဒိဋ္ဌိဆိုတဲ့ယောဂတွေမကင်းဘူးလားကင်းမြင်လိုက်တဲ့အခါကျတော့ခင်နဲ့မင်းနဲ့စိတ်တွေမပေါ်ဘူးလားပေါ်အဲ့ဒီခင်နဲ့မင်းနဲ့စိတ်ကလေးတွေပေါ်လာပြီဆိုကြတဲ့ကောကတဏှာဆိုတဲ့ယောဂတွေမကင်းဘူးလားကင်းအဲ့ဒီတော့မျက်စိကနေအစင်းကိုကြည်တန်းကြည်တန်းယောဂဗရမျိုးဝင်နေတယ်ဘာယောဂတွေတော့အဝိညာယောဂရယ်တဏှာယောဂရယ်ဒိဋ္ဌိယောဂအများတဲ့ယောဂတွေကျင်းနေတယ်ဟုတ်တယ်မလားယောဂကိန်းနဲ့ယောဂကိန်းမသိရလားမသိဘူးယောဂကိန်းမမသိတာသာသာထယုံနာကိုယုံနာမှန်တော့သိရလားမသိဘူးယုံနာကိုယုံနာမှန်မသိလို့လည်းပဲဒီကိစ္စကယောဂကိန်းကျင်းတာပေါ့ဟုတ်တယ်မဟုတ်လားအဲဒီတော့မျက်စိကနေစဉ်ကိုကြည့်လိုက်တယ်မြင်တယ်ဘယ်လိုကမြင်တော့မြင်စိတ်ကမြင်တယ်ငါမြင်တယ်လို့ပြောရင်ငါမြင်တယ်လို့ပြောလိုက်တဲ့စကားကလေးတစ်ခွန်းနဲ့မှကိလေသာယောဂဘယ်မျိုးပါသွားလဲ။ဘာကိလေသာယောဂတွေလဲ။အဝိဇ္ဇာရဲ့၊တဏှာရဲ့ဒိဋ္ဌိ။ငါမြင်တယ်ဆိုတာဒီတကယ်တမ်းကြတော့ငါမြင်တာလားယုံနာနေဖြစ်တာလား။ငါမြင်တယ်လို့ပြောနေခြင်းဒီယုံနာဖြစ်တာကိုယုံနာဖြစ်တာမှသိလို့လားမသိလို့။မသိတာဘယ်လိုတော့။ငါမြင်တယ်လို့ပြောတာကဒိဋ္ဌိ။ငါမြင်တဲ့အခါကျတော့ငါသဘောမကျဘူးလားကြား။သဘောကြတာကတဏ္ဏကိလေသာဗနမျိုးကိယောဂဗနမျိုးရှိကြည်ချင်းဆိုတဲ့လောတကုကမ္မကကံဆိုတဲ့ကြည်ချင်းဆိုတဲ့ကာယကံကလေးကိုလုံတိုင်းလုံတိုင်းမှာယောဂဗနမျိုးကိနားထောင်တဲ့လုံကလေးကိုကံလုံကလေးကိုလုံတိုင်းလုံတိုင်းမှာယောဂဗနမျိုးကိအဲ့ဒီယောဂတွေသိနေပြီဆိုရင်ကမ္မလားကမ္မဘောဟာကမ္မစိတ်မဟုတ်တော့ဘူးနော်ရသပြတဲ့ကရမကြီးလဲမကြည့်ဘူးလားကြည့်ကြည့်တာတည်းဟုတ်တယ်မလားရသပြတဲ့ကရမကြီးလဲပဲကြည့်တာအတန်နေနားမထောင်ဘူးလားနားထောင်လားအနားနဲ့မရှိကြဘူးလားရှိချက်အရသာတွေမဖုံးပေးဘူးလားဖုံးပေးသူလဲကံနေမလို့ဘူးလားလို့နောက်တော့ကနေတရားတော်တွေမဟုတ်ဘူးလားဟောကံနေမလို့ဘူးလားလို့လောက်တာပဲကံရှိတယ်စိတ်တော်ကလည်းတွေးတာကြံတာလည်းမလုပ်ဘူးလားလို့လားကံနေမရှိဘူးလားရှိလားရှိဒါပေမဲ့မြတ်စွာဘုရားတခင်ကရောမြတ်ကြီးရဲ့ကံနေတဲ့မှာကိလေသာယောဂကိန်းတယ်လားမကိန်းဘူးတခြားကြောင့်မကိန်းတာလားမှန်သိပါလို့လားအမှန်သိထားလို့ဘာနဲ့သိသမ္မာဒိဋ္ဌိနဲ့သိဘာနဲ့သိတော့သမ္မာဒိဋ္ဌိနဲ့သိတာဒီတော့မလားဝိပဿနာဉာဏ်ကလည်းသိတယ်သောတာပတိမဉ္စရတော်လည်းသိတယ်သကရာဂามိမဉ္စရတော်လည်းသိတယ်အနာဂามိမဉ္စရတော်လည်းသိတယ်အရဟတမဉ္စရတော်လည်းသိမသိတဲ့တဲ့ရာဘာတခုမှမရှိတော့နော်မသိတဲ့ရာဘာတခုမှမရှိတော့ရာနှုံးပြမသိဘူးလားသိရာနှုံးပြသိသွားပြီဖြစ်တဲ့အကြောင်းအဝိဇ္ဇာဆိုတဲ့ယောဂအမြင့်ပြတ်သွားပြီဘာနဲ့ကုစားပလိုက်တာလဲသမ္မာဒိဋ္ဌိဆိုတဲ့ဉာဏ်နဲ့ကုစားပလိုက်ပါနဲ့ကုစားလဲအဲဒီလိုအမှန်တရားသိသွားပြီဖြစ်တဲ့အတွက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမည်မြတ်စွာဘုရားရဲ့သတ္တမရှိသလားမရှိဘူးအဲဒီအမည်မရှိတော့ဘူးဆိုရင်ဘယ်ယောဂကင်းစင်သွားတာလဲ ဒိဋ္ဌိဆိုတဲ့ယောဂမစင်မလားစင်ဘယ်လိုနဲ့ကုပလိုက်တာလဲသမ္မာဒိဋ္ဌိဆိုတဲ့ဉာဏ်နဲ့ကုပလိုက်ဒီလိုမလားနောက်တစ်ခါကျတော့အာယုံ၅ပါးကာမဂုဏ်တရားနဲ့တွေ့တိုင်းတွေ့တဲ့တာယတ္တမဲ့နှိမ့်တဲ့တဏှာရှိပြီလောလောဆယ်ကြုံတွေ့ခံစားနေရတဲ့အာယုံပေါ်မှာလည်းပဲတဏှာနဲ့ကြည်နတ်တာရှိပြီတွေ့ကြုံခံစားမှုတဲ့အာယုံတွေလည်းတဏှာနဲ့တောင်းတတာရှိသေးလားအနာဂတ်အာယုံတွေကိုလည်းတဏှာနဲ့မျှော်လင့်တာရှိသေးလားတဏှာနဲ့ကျင်နာတာမရှိတဏှာနဲ့တောင်းတတာမရှိတဏှာနဲ့မျှော်လင့်တာမရှိတဏှာကိလေသာတွေမြင့်မပြတ်ဘူးလားပြတ်ကိလေသာယောဂသိမသိဘာနဲ့ပူဇော်လိုက်လဲသမ္မာဒိဋ္ဌိဆိုတဲ့ဉာဏ်နဲ့ပူဇော်လိုက်လဲမြတ်စွာဘုရားရဲ့သန္တာမှာကိလေသာယောဂရှိသေးလားကရိတာယောဂမရှိတော့ဘူးဆိုရင်မြတ်စွာဘုရားရဲ့တဏ္ဍာမရှိတဲ့ကံဒီကံမဘွားလားကံကံဆိုရင်ဇာတိရအောင်မလားဇာတိမရတော့ဘူးဆိုရင်ဘဝဆက်တာလားဘဝပြတ်ဘဝကြီးထွားရေလုံးနေတာလားဘဝပြတ်တဲ့လုံးတွေလုံးနေတာလားအဲ့ဒီဘဝပြတ်တဲ့လုံးတွေငါလုံးနေတယ်တဲ့မြတ်စွာဘုရားကဘယ်လိုကိုရှင်းပြတာလဲငါလည်းလုံးတယ်ငါရဲ့တပည့်သားတွေကိုလည်းဒီတိုင်းပဲဘဝပြတ်ကြောင်တရားတွေသာဟောပြပေးနေတာအဲ့ဒါကြောင့်မလို့မင်းကငါကိုဘဝအညွတ်တုံးနေတဲ့ပုံကတော့မင်းကကဒီလိုပြောတာလားလို့ပြီးတော့မကန်လေးရကဟုတ်တယ်ဗျာတဲ့ဒီလိုမဟုတ်လားဒီတော့ခွင်းတော်ပြိတ္တတိနော်မကန်လေးရဆရာမဆုံးသေးဘူးနောက်နေ့မှထပ်ပြောမယ်ဒီနေ့ပြောချင်တာကဘာပြောချင်တာလဲလို့မေးတဲ့အခါကျတော့မင်းပြီးတော့လက်ရှိတုံးတွင်းကြောင့်ခံစားနေရတဲ့ဘဝမှာချမ်းသာတဲ့နေရာတွေဆင်းရဲတဲ့နေရာတွေကိုယ်နာသိကျင်းလားမကျင်းဘူးလားမကျင်းပါဘူးအဲ့လိုမကျင်းတာတခြားကြောင့်လားဇာတိယာထားလားဇာတိယာထားခြင်းရဖြစ်တယ်ဘာရဖြစ်တော့ဒီတော့ဘဝကြီးထွားရေလောက်ကိုလုံးနေတဲ့ပုံကိုယ်တိုင်းဒီချမ်းသာနဲ့တွေ့ရမလားဆင်းရဲနဲ့တွေ့ရမလားဆင်းရဲနဲ့တွေ့ရမှာဒီတော့အဲ့ဒီဆင်းရဲတွေမရချင်ပါဘူးဆိုဘုန်းကြီးပရိသတ်တွေကဘဝဆက်အောင်လုပ်ရမလားဘဝပြောင်းလုပ်ရဘဝပြောင်းလုပ်ရတော့မစအဲ့ဒီဘဝဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းရှာဖို့မလိုဘူးလားလို့တရားကြောင့်ဖြစ်တယ်လားကမ္မဘဝဖြစ်တယ်ကမ္မဘဝကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်တော့အဲ့ဒီကမ္မဘဝကြောင့်ဖြစ်တယ်ဆိုတာကလည်းပဲကံဆိုတာကတော့ဖရာယဟန္တာတော့ကင်းရလားကင်းပါဘူးသို့တော့ဖရာယဟန္တာကြတော့ကံပဲဖြစ်တယ်ကမ္မဘဝဖြစ်ရလားကင်းပါဘူးဘုန်းတော်ပြိတ္တတွေဘုန်းတော်တွေကြတော့ကံဒီကံဆင်းနဲ့ရက်နေတာလားကမ္မဘဝဖြစ်နေတာလားကမ္မဘဝဖြစ်ပါဘူးဘာကြောင့်ကမ္မဘဝဖြစ်ရတာတော့အဝိဇ္ဇာတဏ္ဍာဒိဋ္ဌိတရားသုံးမျိုးရှိသော။ဘာပြောလို့ပါလဲ။ဒီတော့ဟောဒီကံဒီအသာသွေးရောကြောလို့တင်စားပြီးတော့ပြောမယ်ဆိုရင်ဟောဒီကိလေသာတွေတခြားနဲ့တွေ့တာလားယောဂာနဲ့တွေ့တာ။ဒါဆိုဘုန်းတော်ပရိသတ်တွေရဲ့တဏ္ဍာဘုန်းတော်တို့ရဲ့တဏ္ဍာမှာယောဂာရှိမရှိ။အဲ့ဒီယောဂာရှိတဲ့အတွက်ဒုက္ခမျိုးစုံခံစားနေရတာ။ဟုတ်ရဲ့လား။ဒုက္ခပြတ်ချင်ပါတယ်ဒုက္ခရက်ချင်ပါတယ်အဲ့ဒီဒုက္ခမှာလွတ်ချင်ပါတယ်ဆိုရင်ဘုန်းတော်ပရိသတ်တွေကကံမဖြစ်အောင်ကြိုးစားရမှာလားယောဂကျင့်အောင်ကြိုးစားရမှာလားဘာယောဂကျင့်အောင်ကြိုးစားရမှာလဲကိလေသာယောဂကျင့်အောင်ကြိုးစားရမယ်ဘာနဲ့ကြိုးစားရမလဲဉာဏ်နဲ့ကြိုးစားရမှာဟုတ်ရဲ့လားအဲ့ဒါကြောင့်မိမတို့ရဲ့တဏ္ဍာမရှိတဲ့ရုပ်တရားနာမ်တရားခန္ဓာတရားတွေကိုမှန်တမ်းသိအောင်ကျိုးစားတဲ့ဉာဏ်အမှန်တမ်းသိအောင်ကျိုးစားတဲ့ဉာဏ်သမာဓိတိဉာဏ်သစ္စာဉာဏ်ဘာညာတယ်လဲသစ္စာအဲ့ဒီသစ္စာဒီသစ္စာညာသစ္စာလို့ဒီမိမတို့ရဲ့သတ္တမဉာဏ်ဉာဏ်ကြီးရောက်မကြိုးစားသင်မလားကြိုးစားသင်လားအဲ့ဒီလိုကြိုးစားမှသာလျှင်ဘုရားဘာသာဝင်ဖြစ်နေလဲပြရကျော်နတ်မယ်မြတ်စွာဘုရားနဲ့လည်းတွေ့ရကျော်နတ်မယ်မြတ်စွာဘုရားရဲ့တရားတော်တွေကိုလည်းပဲနာကြရာကျွကျင့်ကြံကျွကိုအားထုတ်ရကျွဘုရားဘုရားနတ်မလားအဲ့ဒါကြောင့်သာသနာတော်နဲ့ဒီတော့တွေ့ချင်မှာသစ္စာလို့ဒီမြတ်မြတ်လုံးပြီးတော့ဘဝပြတ်ကြောင်းအလုတ်ဒီမြတ်မြတ်ကြိုးစားကြပါလို့တိုက်တောင်းရင်းနဲ့ကဲတာတို့ခေါ်လိုက်က
ြယေမနာသုံးပါးပူဇော်ကြတော့ကြပါစို့
်